Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာသောရရှင်နေပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2019ခုနှစ်ဇန်နဝါရီလ23ရက်တင်းနှင်းခုနေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလိုမီတာ3040/48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းပေမဲ့ကတ်လူမျိုးစုတပုံတွေကိုတူရကီကမတိုက်ခိုက်ဖို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်မြန်မာနဲ့ထိုင်းတွေကိုတရုတ်ကတိုက်ရိုက်လေကြောင်းပစ်ဆက်မှုတွေတိုးချဲ့ခဲ့ပါတယ်ပြင်သစ်မှာသတင်းကိုပါမြောက်အဖြစ်နဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့တော့ပါခင်ဗျာအဲ့လိုနိုင်ငံတကာစိတ်တမ်းရောက်သတင်းတွေအပြီးမှာတော့ယူဂန္ဒါနိုင်ငံဟာတရုတ်စီကငွေအတော်များများသတ်မှတ်ချက်တွေနဲ့ခြေထားတာကြောင့်နိုင်ငံအရေးမြစ်တွေတရုတ်လက်ထဲရောက်မှာကိုစိုးရိမ်နေပါတယ
် So they might determine the price as part of recoveringtheir loan by having a foot in there they will say fine we are going to pay you for oil
but it's really ဒီမှာဒီလိုတင်ပြချက်တွေကိုနားဆင်ရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းသွားခဲ့ပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့ကတ်လူမျိုးစုတပုံတွေကိုအကာအကွယ်ပေးရတဲ့အမေရိကန်နဲ့တူရကီတို့အကြားသဘောတူညီချက်ရနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့သဘောတူညီချက်ရနိုင်မှုအတွက်တော့နှစ်ဖက်ဆွေးနွေးနေကြဆဲဖြစ်တယ်လို့တူရကီနိုင်ငံရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တဲ့ဝန်ကြီးပွန်ပေယိုကပြောပါတယ်။တူရကီအနေနဲ့သူ့နိုင်ငံကိုကာကွယ်နိုင်ပြီးကတ်တီရဲ့ချင်းချောက်အနေပြုခြင်းရှိတဲ့အနေအထားနဲ့အနောက်ရှက်မပေးတဲ့သဘောတူညီမှုမျိုးရနိုင်အောင်ဆွေးနွေးနေကြတယ်လို့ဆိုပါတယ်။စီးရီးယားနိုင်ငံအတွင်းက IS Islamic State တွေကိုအမေရိကန်တို့နဲ့အတူလက်တွဲတိုက်ခတ်နေတဲ့ကတ်လူမျိုးစုတပုံတွေကိုအမေရိကန်ဘက်ကစွန့်ပယ်သွားမှာမဟုတ်ကြောင်းလဲဝန်ကြီးပွန်ပေယိုကပြောပါတယ်။စီးရီးယားနိုင်ငံအတွင်းကကတ်လူမျိုးစုအဖွဲ့အစည်းအများစုကိုတူရကီကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားတာဖြစ်ပြီးသူတို့ကိုတိုက်ခိုက်မယ်လို့ပြောဆိုထားတာပါ။စီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းမဲ့အစီအစဉ်စတင်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်ကတ်လူမျိုးစုအဖွဲ့တွေပေါ်တူရကီဘက်ကချင်းချောက်မှုတွေလည်းတိုးမြင့်လာနေပါတယ်
။အမေရိကန်ပြည်ထောင်စုရဲ့မိဘတွေနဲ့ငယ်စဉ်ကတည်းကရောက်လာတဲ့တန်းနဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေရက်ပြန်မပေါ်နိုင်တဲ့အတွက်သမ္မတအာဏာကိုအသုံးချပြီးတော့တားမြစ်ခဲ့တော့ကအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုအတိုက်ခံ Republican Party ကစိတ်ဆိုးသောသာထွက်ခဲ့ကြပါတယ်။ခုခါမှာတော့သမ္မတဒေါ်နယ်ထရမ့်ကမဲချွယ်ခြင်းကကတိပေးထားတဲ့အတိုင်းအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာရေးရမုံငွေတောင်းဆိုရမှာတော့ Republican အတော်များများသမ္မတထရမ့်ကိုသိပ်ပြီးထောက်ခံလို့စိတ်မရှိတာတွေ့ရပါတယ်။တတိုင်းတိဆောက်ရေးအတွက် Democrat လွတ်တော်အမတ်တွေဘက်ကသဘောမတူတဲ့အတွက်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာကောင်းကြီးညာပြီးတတိုင်းဆောင်မယ်လို့သမ္မတထရမ့်ကချင်းချောက်ပြောဆိုထားတာပါ။ဒါပေမဲ့လည်းဒီလိုလုပ်မယ်ဆိုရင်တော့ Republican တွေဘက်ကသမ္မတထရမ့်ပေါ်ဘလောက်အတိုင်းတာထိအလျှော့ပေးလမ်းဖွင့်ပေးမလဲဆိုတာတွေ့မြင်ရမှာဖြစ်ပါတယ်။ဒီလိုလုပ်မယ်ဆိုရင်တော့သမ္မတထရမ့်ဆန္ဒအတိုင်းလွှတ်တော်ဘက်ကလိုက်လျော်ပေးမလား၊လွှတ်တော်နဲ့သမ္မတကြားသဘောထားကွဲမလားဆိုတာကိုတွေ့မြင်ကြရမှာဖြစ်ပါတယ်
။အတက်အနေနဲ့ဆိုရင်မူကြောင့်အမိသားစုတွေထံကထွက်ပြေးလာတဲ့ဆက်ကျော်တဲ့အရွယ် sorry အမျိုးသမီးလေးကိုကနေဒါနိုင်ငံကခလုံးကွင်းပြုလိုက်ပြီးတဲ့နောက်အမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးလို့သူ့အနေနဲ့အခိုင်အမာယုံကြည်ကြောင်းကနေဒါနိုင်ငံသားဝန်ကြီးကစနေနေ့မှာပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာရှိနေစဉ်ကနေဒါအစိုးရကခလုံးဝင်ပြုမဲ့ကြောင်းအာမခံချက်ရပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဆိုးမျိုးကတစ်ဆင့်ကနေဒါနိုင်ငံတိုရွန်တိုမြို့ကိုစနေနေ့မနေ့ကရောက်လာတဲ့အသက်18နှစ်အရွယ်ရာဟတ်မိုဟာမက်အယ်ခနူးကိုကနေဒါနိုင်ငံသားဝန်ကြီးခရစ်စတီယာဖရီလန်ကလေးစိတ်မှတွားရောက်ကြိုဆိုခဲ့တာပါ။ကနေဒါနိုင်ငံအတွင်းအပါအဝင်ကမ္ဘာတဝန်းအန္တရာယ်နဲ့ရင်ဆိုင်နေရတဲ့အမျိုးသမီးပေါင်းမြောင်များစွာရှိနေတယ်ဆိုတာသိကြကြောင်းမိန်းကလေးငယ်တူဦးဒါမှမဟုတ်အမျိုးသမီးတူဦးအန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာမဖြစ်သင့်ကြောင်းဝင်ကြီးဖရီလန်စ်ကအင်းလေးစိတ်မှာသတင်းတော့ဒီကိုပြောပါတယ်အယ်ခနူးကိုခလုံးကွင်းပြုလိုက်ခြင်းဟာကမ္ဘာတဝန်းကမိန်းကလေးငယ်တွေနဲ့အမျိုးသမီးတွေအပေါ်သဘောထားကြီးစွာထားတဲ့ကနေဒါအစိုးရရဲ့မူဝါဒဖြစ်ကြောင်းလည်းဝင်ကြီးဖရီလန်စ်ကပြောပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာသမ္မတရွေးကောက်ပွဲဝင်ပြန်ခဲ့တဲ့မာတင်ဖာရူလူကရွေးကောက်ပွဲမဲရလတ်တွေကိုလက်မခံနိုင်တဲ့အတွက်မဲပြန်ရဖို့တရားရုံးကိုဦးတိုက်လျှောက်ထားလိုက်ပါတယ်။အတိုက်ခံကိုယ်စားလှယ်ဖီလစ်ကာဟီစီဂီလီကသူ့ဖက်ကကိုသူ့ဖက်ကမဲအပြတ်အသတ်နဲ့အနိုင်ရခဲ့တယ်လို့လည်းဖာရူလူကပြောပါတယ်။ဖာရူလူဟာမဲရလတ်စုစုပေါင်းရဲ့67ရာခိုင်နှုန်းနဲ့အနိုင်ရခဲ့တယ်လို့သူ့ရဲ့အတိုက်ခံညွန့်ပေါင်းပါတီကပြောပါတယ်။နိုင်ငံတော်ဝန်ကမဲယုံတွေကိုစောင့်ကြည့်သူပေါင်း4000ကျော်ဆီလုခဲ့တဲ့ကက်သလစ်ဘုရားကျောင်းကအချက်အလက်တွေကိုအခြေခံပြီးတော့အခုလိုပြောဆိုတာဖြစ်ပါတယ်။ ပြိုင်ဖက်ဖီလစ်ကာတီစီဂီရီကထောက်ခံမဲ့ဆက်ရှိရခိုင်နှုန်းသာရတယ်လို့လဲဖူရူလူရဲ့ညွန့်ပေါင်းပါတီကပြောပါတယ်။ဥပဒေအရကွန်ဂိုနိုင်ငံမှာရွှေကောက်ပွဲမဲရလတ်တွေကိုရွှေကောက်ပွဲကော်မရှင်ကသာကြေညာနိုင်တာဖြစ်ပါတယ်။ဖာရူလူကမဲရီကိုတရွတ်ချင်းလက်နဲ့ပြန်ရည်ပေးဖို့ရီပက်ဘလစ်ကင်လုံခြုံရေးအဆောင်နဲ့ချထားတဲ့သူ့နေအိမ်ကနေတောင်းဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုကလည်းတိကျသိချတဲ့ရွှေကောက်ပွဲမဲရလတ်တွေကိုကြေညာဖို့ပြီးခဲ့တဲ့ကြာတာပြင်းနေ့ကတိုက်တွန်းခဲ့သလိုကွန်ဂိုနိုင်ငံရဲ့ဒီမိုကရေစီစနစ်အားပြတ်သွားအောင်လုပ်ဖို့ကြိုးစားသူဘသူကမဆိုအရေးယူတန်းခတ်သွားမယ်လို့သတိပေးခဲ့ပါတယ်။
ဗီအိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 933 9တိုင်းဒိုမီတာ40 kHz 0483 9တိုင်းဒိုမီတာ48 kHz 6753 9ဒုတိယနိုင်ဝက်မှာဆိုင်းလာမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗီအိုအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်တရုတ်နဲ့ပြန်လာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်မှုအတွက်ရည်ရွယ်ပြီးတရုတ်နိုင်ငံကမြို့ကြီးနှစ်မြို့ကနေမြန်မာနဲ့ထိုင်းနိုင်ငံတို့ကိုတိုက်ရိုက်လေကြောင်းတွေဇန်နဝါရီလ17ရက်တောက်ကြနေ့ကစပြီးပြည့်စွက်နေပြီဖြစ်ပါတယ်။တရုတ်နိုင်ငံချုံကျင်းမြို့ကနေမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့ကိုစီချွမ်းလေကြောင်းလိုင်းကတောက်ကြနေ့မှာစတင်ပြည့်စွက်ပါတယ်။အသွားပြန်ခီးစဉ်တွေကိုတနင်္လာဗုဒ္ဓဟူးနဲ့တောက်ကြနေ့တွေမှာတစ်ပတ်ကို3ချိန်ပြည့်စွက်မှာဖြစ်ပါတယ်။မန္တလေးနဲ့ချုံကျင်းအကြာတိုက်ရိုက်လေရင်ပြန်တန်းခြင်းဟာနှစ်နာရီခွဲကြာမှဖြစ်ပြီးကုန်သွယ်ရေးခီးရီးသွားလုပ်ငန်းနဲ့တခြားနိုင်ငံအကြာအကျိုးဖြစ်ထွန်းစေမယ့်ကိစ္စရပ်တွေကိုအပြန်အလှန်ဖလှယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။အလားတူပဲတရုတ်နိုင်ငံကပုဂ္ဂလိကလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Nine Air ကတရုတ်နိုင်ငံဂွီယိုခရိုင်မြို့တော်ဂွီယန်းကနေထိုင်းနိုင်ငံကကမ္ဘာလဲခီးစဲတွေအလားများတဲ့ဖူခဲအပန်းဖြေမြို့ကိုတောက်ကြနေမှာစတင်ပြန်တက်ပါတယ်။ဂွီယန်းနိုင်ငံတကာလေဆိပ်ကနေဖူခဲမြို့ကိုဗုဒ္ဓဟူးတောက်ကြနဲ့တနင်္ဂနွေနေ့တွေမှာပြန်တက်မှာဖြစ်ပြီးဖူကက်ကနေဂွီယန်းလေဆိပ်ကိုတော့တနင်္လာကြာတာပရီနဲ့စနေနေ့တွေမှာပြန်တက်မှာဖြစ်ပါတယ
်။တရုတ်နိုင်ငံမှာအချင်းပြတ်ချဆမှုနဲ့ထွက်ပြေးတင်းရှောင်နေတဲ့သူတွေ2018ခုနှစ်အတွင်းတိတိတသားကြဆင်းသွားသလိုအချင်းပြတ်ချဆမှုတန်ရနဲ့စွဲချက်တင်းခံရသူတွေအထင်ရှားတိုးလာတဲ့နေ့လည်းဖြစ်ပါတယ်။တရုတ်နဲ့ SkyNet 2018စစ်စင်ရေးကြောင့်ထွက်ပြေးတင်းရှောင်နေကြတဲ့ရာဇဝတ်သား1335ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီကစီကံထိုင်ရေးဆိုင်ကစီကံထိန်သိမ်းရေးဆိုင်ရာစုံစမ်းထောက်လှမ်းရေးဌာနကဆိုပါတယ်အဲ့ဒီအထက်က၅ဦးကတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကအထူးအလို့ရှိနေတဲ့တရုတ်နိုင်ငံကထိတ်တန့်အယောက်တရားစီရင်ဝင်နေဖြစ်ပါတယ်တခါအမေရိကန်ဒေါ်လာ923.9တန်းမို့ရှိတဲ့တရားမဝင်ပိုင်ဆိုင်မှုပစ္စည်းတွေကိုလည်းတရုတ်အစိုးရဘက်ကသိမ်းယူနိုင်ခဲ့ပါတယ်2014ခုနှစ်ကနေ2019ခုနှစ်အကြာတရုတ်နိုင်ငံစီပြန်ပြီးတော့ဖမ်းဆီးခေါ်ဆောင်နိုင်ခဲ့တဲ့ရာဇဝတ်သားတွေဟာ912ဦးကနေ1300အထိတိုးလာခဲ့တယ်လို့ပြည်ပကိုထွက်ပြေးနေကြတဲ့အချင်းပြတ်ချစားမှုတန်တရားရှိခံထားတို့ရေးတွေ့ဟာလဲတရားတဦးကနေ၄ဦးထိကြာဆင်းသွားပါတယ်အဲ့ဒီပြင်းမှုနဲ့တန်ရရှိသူတွေကိုနိုင်ငံတွင်ဖမ်းဆီးခေါ်ဆောင်လာနိုင်ရေးအတွက်တရုတ်သမ္မတရဲ့ကြိုးပမ်းမှုတွေဟာအချင်းပြတ်ချစားမှုကိုသူ့အစိုးရဘက်ကအမြင့်ပြတ်ဖြေရှင်းနေတာကိုပြသလိုက်တဲ့လို့ရလဲဖြစ်ပါတယ
်သမ္မတအီမန်နွယ်မက်ခွန်ရဲ့စီးပွားရေး policy ကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရှောင်ပြန်အင်ဂျီတွေဝတ်ဆင်ထားသူတွေသတင်းဖတ်ကောပတ်မြောက်အဖြစ်နဲ့စနေနေ့ကဆက်လက်ချစ်တဲ့ဆန္ဒပြခဲ့ကြတာမှာထောင်ထဲချီတဲ့သူတွေပါဝင်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မြို့တော်ပဲအပါဝင်ဘော့ဂျ်ရူဝန်မာဆယ်နဲ့တူလူးစတဲ့မြို့တွေမှာဂျိုကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြသူတွေဟာပဲရစ်မြို့အရှေ့ပိုင်းမှာရှိတဲ့ဗန္ဒာရေးဝန်ကြီးချုပ်ကနေမြို့ရဲ့အနောက်ဘက်အက်ဒီထရိုင်ယမ်လို့ခေါ်တဲ့အောင်ပွဲခံမဟုတ်ဦးဘက်ကငင်းကြန်းစွာချစ်တဲ့ခဲ့ကြပါတယ်။ Acti Triumph အောင်ပွဲခံမှုအနည်းရောက်တဲ့အချိန်မှာရဲတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ဂဲတွေတခြားအရာဝတ္ထုတွေနဲ့သူတို့ကိုပစ်ပေါက်နေတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးနေမိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ကြပါတယ်။တန်ချက်ကကားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကို Champs-Élysées လမ်းမကြီးပေါ်ကိုသွားလို့မရအောင်အနီးနားကလမ်းတွေကနေပိတ်ဆို့ထားကြပါတယ်အဲ့ဒီဝန်ကျင်မှာမော်တော်ကားတွေတောလော်ခွင့်ကိုတော့စနေနေ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပါတယ်လူပေါင်း32,000လောက်ပါဝင်ခဲ့တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလူပေါင်း1,000လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြင်သစ်ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
ပြင်သစ်နိုင်ငံကမုံဖုတ်ဖို့တခုမှာတံငွေပိုက်ပောက်ကွဲပြီးတော့မီးလောင်မှုတွေဖြစ်ပွားခဲ့တဲ့အတွက်မိသက်သမား2ဦးသေဆုံးပြီးအခြားလူအတော်များများထိခိုက်ဒဏ်ရာရသွားတယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါရယ်ဒဏ်ရာသူတချို့ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့လည်းပြောပါရယ် ပြင်းထန်မြို့မြောက်ပိုင်းကရူဒီထရာဗစ်ယမ်မာစနေနေ့မနက်9:00လောက်ကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်တကားရီနဲ့ပြင်ပေါက်မှန်နေကွဲပြီးတော့ကားရီလည်းပြောင်းမြန်လာကုန်ပါတယ်။ပြင်ပေါက်တွေအောက်မှာပိတ်မိနေတဲ့ဒဏ်ရာရသူတွေကိုမိသားသမားတွေကဆွဲထုတ်ခဲ့ပြီးလူတွေကိုလည်းပေးလို့ရပြောင်းရွှေ့ပေးခဲ့ရပါတယ်။မိလောင်ပောက်ကွဲမှုမှာမိသားသမားညရာကျော်တို့ပါဝင်ရင်းသက်ခဲ့ရတယ်လ
တရင်ကနေမနေ့ကဒေတန်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလန်နဲ့နန်းလောင်တို့ပြောပြခဲ့တာပါခင်ဗျာအခုတော့ကျွန်တော်တို့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာယူဂန္ဓာနိုင်ငံဟာတရုတ်နိုင်ငံစီကငွေအတော်များများကိုတတ်မှတ်ချက်တွေနဲ့ချေထားတဲ့အတွက်နိုင်ငံပိုင်အရင်းအမြစ်တွေတရုတ်လက်ထဲအားရမဲ့အန္တရာယ်ရှိနေပြီဆိုတဲ့စိုးရိမ်ချက်တွေကိုယူဂန္ဓာဗဏ္ဍာရေးဝန်ကြီးကပယ်ချလိုက်ပါတယ်လန္ဒရာဆောက်လို့ရေးလျက်စစ်ဓာတ်အားထုတ်လို့ရေးနဲ့လောင်စာဆီထုတ်လို့ရေးလုပ်ငန်းအပါအဝင်ယူဂန္ဓာနိုင်ငံအတွင်းကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းအတွက်တရုတ်ဗဟိုဘဏ်ကနေယူဂန္ဓာနိုင်ငံကိုချေရတဲ့ငွေဟာဒေါ်လာ3ဘီလီယံရှိနေတာပါဒီအကြောင်းကမ်ပလာမြို့ကနေဟာလီမာအတူမာနီပေးပို့ထားတဲ့သတင်းတော်ကိုနန်းလောင်ကတင်ပြมาဖြစ်ပါတယ်
တရုတ်နိုင်ငံကနေချေယူထားတဲ့ငွေပမာဏများလာပေမဲ့အဲ့ဒီအကျွေးတွေကိုထိန်းထားနိုင်တယ်လို့တရုတ်လက်ထက်နိုင်ငံပိုင်အရင်းအမြစ်တွေထိုးအပ်ရမယ့်အနေအထားမရှိဘူးလို့ယူဂန္ဓာဗဏ္ဍာရေးဝန်ကြီးမာတယာကဆိုင်ဂျာကပြည်ခဲ့တဲ့သတင်းပတ်ကပဲပြောဆိုထားပါတယ်။ယူဂန္ဓာအစိုးရဘက်ကတရုတ်ကိုတင်နေတဲ့အကျွေးတွေဟာ2019ခုနှစ်ဇွန်လကနေ2018ခုနှစ်ဆိုရင်ဒေါ်လာ 9.1 ဘီလီယံကနေ 17.1 ဘီလီယံအထိတိုးလာတာကိုယူဂန္ဓာစီးရင်စစ်ချုပ်ရုံးကဒီလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာမှာတရုတ်နိုင်ငံကိုအတိအကျဖော်ပြမထားပေမဲ့အဓိကငွေချေးစာချုပ်ပါသတ်မှတ်ချက်တွေအရနိုင်ငံပိုင်အရေးအမြစ်တွေလက်လို့ရမယ့်အနေအထားဖြစ်လာပြီးဆိုပြီးဖော်ပြထားပါတယ်။တချို့ချင်းငွေစာချုပ်တွေမှာနိုင်ငံမှာပစ္စည်းတွေကိုအာမခံထားတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဗဏ္ဍာရေးဝန်ကြီးကဆိုက်ဂျာကအခုလိုပြောပါတယ်
China taking over assets I don't know I have heard but
you got to know နိုင်ငံမှာအရင်းအမြစ်တွေသိမ့်တယ်ဟုတ်လားဒီကြောင့်ကျွန်တော်တို့မကြမ်းမိပါဘူးဒါပေမဲ့ယူဂန္ဓာနိုင်ငံမှာစီးပွားရေးတွေကျဆင်းနေမဲ့ကပ်ဘေးကြီးတွေရောက်မလာတည်း၍ကျွန်တော်တို့ဆက်ပြီးတာဝန်ယူထားသမျှကာလပတ်လုံးဒီကိစ္စအဆင်ပြေသွားမှာပါဒါကြောင့်တရုတ်ကနိုင်ငံမှာအရင်းအမြစ်တွေသိမ့်မယ်ဆိုတဲ့ကိစ္စကျွန်တော်ကတော့မစိုးရိမ်ပါဘူးအဲ့လိုကိစ္စမျိုးတခြားနေရာမှာသွားလုပ်လို့ရကျင်ရမယ်ဒီမှာဖြစ်လာမယ်လို့တော့မထင်ပါဘူး
တရုတ်နိုင်ငံဟာယူဂန္ဓာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ဗဟိုဘဏ်ကတဆင့်ဒေါ်လာ3ဘီလီယံအထိငွေအတော်များများခြေပေးထားတဲ့နိုင်ငံတွေကတခုလည်းဖြစ်ပါတယ်။ယူဂန္ဓာနိုင်ငံရဲ့စွန့်ရင်ထုတ်လုပ်မဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ကရူမာနဲ့အီစင်ဘာရေကရာတိဆောက်ရေးအတွက်ဘဏ္ဍာငွေ85ရာခိုင်နှုန်းကိုတရုတ်နိုင်ငံရဲ့အီစင်ဘာကနေခြေပေးထားတာပါ။တခါမြို့တော်ကမ်ပလာနဲ့လေဆိပ်ကိုသွားတဲ့ NB Express Highway လမ်းမကြီးအတွက်ကုန်ကြငွေဒေါ်လာ485တန်ကိုလည်းခြေပေးထားတာပါ။ဒီအမြန်လာမကြီးကြောင့်ကားမောင်းချိန်တဝက်မကရော့ကျတော့ပါတယ်2023ခုနှစ်မှာရေနံထုတ်ယူနိုင်မဲ့ယူဂန္ဓာနိုင်ငံအနောက်ပိုင်းကရေနံကွင်းတွေကိုလည်းတရုတ်နိုင်ငံက National Offshore Wide Corporation ပြည်ထောင်နိုင်ငံက Total Company ဗြိတိန်နိုင်ငံက Total Wide Company တို့ကပူးတွဲပိုင်ဆိုင်ကြပါတယ်ယူဂန္ဓာနိုင်ငံကရေနံထုတ်လို့ရေလုံငန်းမှာတရုတ်နိုင်ငံကခြေချလိုက်တာဟာသူ့ပေးထားတဲ့အကျိုးတွေပြန်ယူဖို့ဆုံးဖြတ်လိုက်တဲ့လို့ရဖြစ်တယ်လို့စီးပွားရေးပညာရှင် Fred Mahumuza ကပြောပါတယ်
So they might determine the price as part of recovering the loan. But I think they put in there
that we have to pay for the price. 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 We have to pay for ဒီရေနံလုပ်ငန်းကလက်ရှိအကျွေးပြဿနာကိုဖြေရှင်းမဲ့အနေအထားမျိုးဖြစ်လာနေပြီဆိုတဲ့အဆင့်ကိုကျွန်တော်တို့ရောက်လာနေပါပြီ
။အာဖရိကတိုက်မှာနိုင်ငံပိုင်အရေးအမြစ်တွေကိုတရုတ်တို့တင်ယူမဲ့အရေးစိတ်မအေးဖြစ်နေရတာဟာယူဂန္ဓာနိုင်ငံကပထမဆုံးတော့မဟုတ်ပါဘူး။ကင်ညာနိုင်ငံကဒီဇင်ဘာလမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်စောင်ပေါက်ကြားသွားရမှာလဲ။နိုင်ရိုဘီမြို့နယ်စိတ်ကန်းကိုဆက်သွယ်ထားတဲ့ရထားလမ်းတည်ဆောက်ရေးအတွက်မွန်ဘာစာစိတ်ကန်းကိုအာမခံထားပြီးတော့အစ်စင်ဘန်ကနေဒေါ်လာ3ဘီလီယံကိုချေယူခဲ့တာကိုဖော်ပြထားပါတယ်။ဒီကိစ္စကြောင့်မွန်ဘာစာစိတ်ကန်းကိုတရုတ်တို့တင်ပိုင်မဲ့အခြေအနေဖြစ်နေပြီဆိုတဲ့ဆိုရင်ချက်တွေအပေါ်တရုတ်ဘက်ကရောကင်ညာတာဝန်ရှိသူတွေဘက်ကပါညင်းဆိုခဲ့ကြပါတယ်။တခါစက်တင်ဘာလမှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာတွေအရဇမ်ဘီယာနိုင်ငံမှာလည်းတရုတ်စီကချေယူထားတဲ့အကျွေးဆက်ဖို့ပြက်ကွက်ခဲ့တဲ့အတွေ့အစိုးရပိုင်းလက်စစ်ကုမ္ပဏီကိုတရုတ်တို့ကတင်ပိုက်ခဲ့ပါတယ်။ဒီကိစ္စတွေကိုတော့အစိုးရပိုင်းကညှင်းဆန်းထားပါတယ်။ဒီလိုချင်းငွေကိစ္စတွေကြောင့်နိုင်ငံပိုင်ပစ္စည်းတွေတရုတ်တို့လက်ထက်အားရမဲ့ကိစ္စဟာစိုးရိမ်စရာမလိုတဲ့ကိစ္စတော့မဟုတ်ပါဘူး။ဒ တိလင်္ကာနိုင်ငံမှာလည်းတရုတ်စီကချေယူထားတဲ့အကြွေးစားဖို့ပြက်ကွက်ခဲ့တဲ့အတွက်မဟာဗျူဟာအရာအရေးပါတဲ့နိုင်ငံပိုင်စိတ်ကမ်းတစ်ခုကို2019ခုနှစ်မှာတရုတ်တို့လက်ထက်ထိုးအပ်ခဲ့ရပူပါတယ်ရှင်
။တရုတ်နိုင်ငံကကမ္ဘာထလွှားမှာအကြွေးတွေပေးပြီးဒေသခံနိုင်ငံတွေအကြွေးနှစ်တဲ့အန်ဒီယန်နဲ့ရင်ဆိုင်ရမှာကိုစိုးရိမ်လေရှိတဲ့အကြောင်းနန်းလောင်ပြောပြသွားတာပါ။ယူကနာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်အခြေအနေကိုလည်းကြည့်အောင်ပါ။ပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကျင်းပခဲ့တဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ရဆိုတဲ့ဆွဆွဲချက်ကိုနိုင်ငံရဲ့အဓိကသတင်းဌာနကြီးတွေကလစ်လျူရှုထားကြပါတယ်။မဲယုံတွင်မဲမတမာမှုတွေဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလက်တုပ်ပြန်ခံရမှာဆိုတဲ့အတွက်ဒေသခံသတင်းဌာနတွေကလည်းဒီသတင်းတွေကိုလက်ဆောင်ခဲ့ကြတာပါ။မက်စ်ဟူစိန်ပေးပို့တဲ့သတင်းလွှာကိုတင်ပြခြင်းပါလေ။ကျင်းပပြီးစီးခဲ့တဲ့ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာမဲမတမာမှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပေမဲ့ဒေသခံသတင်းဌာနတွေကထုတ်ပေါ်ရေးသားခြင်းမရှိတဲ့အပေါ်စိတ်ပြက်မိကြောင်းအတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့ဒီမိုကရေစီလှုပ်ရှားသူတွေကတုတ်ပြန်ပြောဆိုကြပါတယ်။ရွေးကောက်ပွဲအတွင်းမဲသမျှအတိုက်ခံရတဲ့အခြေအနေဟာကမ္ဘာမှာမကြုံဘူးလောက်အောင်ဖြစ်ခဲ့ရတယ်။ဒါအပြင်အစိုးရကရွေးကောက်ပွဲမတိုင်ခင်လေးမှာမီဒီယာတွေကိုဖိနှိပ်အရေးယူနိုင်မဲ့ဥပဒေတချို့ကိုပြဋ္ဌာန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP တွဲဖက်အတွင်းမှရာဟူအာမက်က VOA ကိုပြောပါတယ်။ဒါဒီမကရွေးကောက်ပွဲသတင်းကိုလွတ်လပ်စွာတင်ပြခွင့်မရှိဘူးဆိုပြီးနီးမျိုးစုံနဲ့အစိုးရကချိန်ချောက်ခဲ့တယ်လို့လည်းသူကဆိုပါတယ်။ဒါကမျိုးအခြေစိုက်ပြည်တွင်းရုပ်သံသတင်းဌာနတစ်ခုကအမည်မဖော်လိုတဲ့အစီအစဉ်ထုတ်လွှင့်ရေးမှုတူကတော့သတင်းဌာနအများစုဟာဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာလွတ်လပ်စွာသတင်းယူခွင့်မရဘူးလို့ပြောပါတယ်။ရွေးကောက်ပွဲမတိုင်ခင်ကတည်းကမဲယုံမှာသတင်းတောက်တွေသတင်းယူနိုင်မဲ့အတိုင်းအတာနဲ့ပတ်သက်လို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တယ်လို့လည်းသူကဆိုပါတယ်။မဲပေးသူတွေရဲ့လှုပ်ရှားမှုကိုဓာတ်ပုံဗီဒီယိုရိုက်ကူးတာမျိုးကိုတော့တားမြစ်ခဲ့တာလို့ဆိုပါတယ်။ဒီတားမြစ်ချက်တွေကိုချိုးဖောက်မိရင်အစိုးရကအရေးယူတာခံရလိမ့်မယ်ဆိုတဲ့သတင်းစကားမျိုးသတင်းတောက်တွေကြားပြန့်နှံ့ခဲ့တယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသတင်းတောက်တွေဟာအကြီးအကျယ်ပြားပေးခံနေရကြောင်းအဲ့ဒီထဲမှာဥပဒေမဲ့ဖမ်းဆီးတာရဲတွေကရိုက်နှက်တာလူမသိသူမသိပျောက်ွယ်သွားတာအတိအေဖြစ်မှုနဲ့အဖမ်းခံရတာအင်တာနက်လုံခြုံရေးဥပဒေနဲ့အများအပြားထောင်ချခံနေရတာပါလို့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPG ရဲ့အာရှရေးရာအကြီးအကဲစတီဗ်ဘတ်လာကပြောပါတယ်။ဒါကြောင့်ရွေးကောက်ပွဲသတင်းကိုဘယ်သူကမှလွတ်လပ်စွာမတင်ပြနိုင်ခဲ့တာဟာအံ့ဩစရာမဟုတ်ဘူးလို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့အဓိကသတင်းဌာနကြီးတွေကရွေးကောက်ပွဲမဲမတမာမှုတွေကိုဖော်ထုတ်မတင်ပြနိုင်ခဲ့ပေမဲ့လူမှုကွန်ရက်မီဒီယာ Facebook ပေါ်မှာတော့ရွေးကောက်ပွဲနေ့ကအဖြစ်အပျက်အတွေ့အကြုံတွေကိုရေးသားဖော်ပြခဲ့ကြပါတယ်။မဲယုံနေမှာအာနာယအဝါမီလိအေအယ်ပါတီကသူတို့ကိုပဲလို့တားမြစ်ခဲ့တယ်ဆိုတာဗီဒီယိုကလစ်ရာပေါင်းများစွာကို Facebook ပေါ်တင်ခဲ့ကြပါတယ်။ဒီဇင်ဘာဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိခ်ဟာစီနာဦးဆောင်တဲ့အဝါမီလိပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့နိုင်တဲ့အခြေအနေရှိခဲ့ပါတယ်ခင ်ဗျာ။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြို့တော်စီပင်တရားရေးအတွက်စီပင်ယုံရဲ့လုပ်ငန်းလုံထုံးလုံနည်းတွေဟာအရေးကြီးလာပါတယ်။စီပင်ယုံရဲ့အခြေခံမူဝါဒနဲ့လုပ်ပုံကိုင်ပုံတွေကိုပြုပြင်ဖို့လိုအပ်ကြောင်းဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
်။လွန်ခဲ့တဲ့ဒီဇင်ဘာလ27ရက်နေ့ကလူမှုကွန်ရက် Facebook မှာတင်ထားတဲ့သတင်းတစ်ပုဒ်ဟာရန်ကုန်မြို့တော်ရဲ့အခြေအနေကိုမိပေါင်းထိုးပြသလိုဖြစ်နေပါတယ်။ဈေးမယောင်ရလို့တတိပေးထားတဲ့ဆိုင်းဘုတ်ကြီးအောက်မှာစိန်ပြေနေပြေထိုင်းပြီးဈေးရောက်နေကြတဲ့အမျိုးသမီးတစုရဲ့ဓာတ်ပုံကိုရည်စရာသတင်းအဖြစ်ဖော်ပြထားပါတယ်။အတီလင်းပိတ်ပင်တားမြစ်ထားတာကိုအတီလင်းဖောက်ပြတာဟာရန်ကုန်မြို့တော်ရဲ့ဓလေ့လူဖြစ်နေပုံရပါတယ်။အခုလိုလုံနိုင်ဖို့အတွက်စီပင်ဝန်ထမ်းကိုကြက်9000ရဲကိုကြက်3000ပေးရတယ်လို့၄၀တွေကဝန်ခံပါတယ်။အဖမ်းအစည်းတွေလုတော့မယ်ဆိုရင်သူတို့ကကြိုတင်အကြောင်းကြားတဲ့အတွက်အသိခံရတာမျိုးမရှိဘူးလို့ပြောပါတယ်။ဈေးရောက်မှဘဝရတူနိုင်သူနဲ့ငွေပုံဝင်မှဘဝရတူနိုင်တဲ့အမှုတန်းတွေနားလည်မှုယူတဲ့အခါမှာအမိန့်ဥပဒေတွေမြောင်းတဲ့ရောက်ကုန်တဲ့ဥပမာဖြစ်ပါတယ်။မဆရာကိကစားတဲ့အကျဉ်းဆိုးဖြစ်ပါတယ်။ ဆိုရှယ်လစ်ခေတ်မှာအစိုးရတက်ကန်းကိုကိုယ်ပိုင်ပစ္စည်းလိုအယောင်အဝယ်လုပ်တဲ့အကျင့်ဟာဒီကနေ့အထိရှင်းတန်းနေသေးပါပဲ။ပြတ်ထန်းထားတဲ့ဥပဒေတွေကိုနှီးမျိုးစုံတုံးပြီးချိုးဖျက်တာဟာမြန်မာနည်းမြန်မာဟန်လို့ဖြစ်နေပါလေ
။နိုင်ငံတကာမျိုးတော်ကြီးတွေလိုတန်ရှင်းတရားလှပပြီးနေချင်းစပွဲဖြစ်လာအောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်မြို့တော်စီပင်တရားရေးဥပဒေတစ်ကိုလွန်ခဲ့တဲ့ဩဂုတ်လကပြဋ္ဌာန်းပါတယ်။ပညာရေးကာလ3လပြီးရင်ဥပဒေတစ်ကိုစတင်ကျင့်သုံးမယ်ဆိုတဲ့အတွက်ဒီဇင်ဘာကစပြီးအကောင့်ထဲပေါ်နေတဲ့သဘောဖြစ်ပါတယ်။စီကမ်းမဲ့အမှိုက်စွန့်ပစ်မှု၊ကွန်ဒရီထွေးမှု၊စီကမ်းမဲ့ဈေးရောက်မှုစတာတွေကိုထိထိရရအရေးယူမဲ့ဥပဒေလို့ဆိုပါတယ်။ဈေးရောက်မှုတတ်မှတ်ထားတဲ့နေရာကလွဲပြီးလမ်းဘေးမှာဈေးရောက်ရင်ဒဏ်ငွေ3သိန်းလမ်းပေါ်မှာကွန်ဒရီထွေးမှုနဲ့အငြိအကျေးစွန့်ပစ်မှုကိုကျပ်3000ကနေ5000အထိဒဏ်ရိုက်မယ်လို့ဥပဒေတစ်ကဆိုပါတယ်။ဒါပေမဲ့လက်တွေ့လုပ်နိုင်ပါမလားလို့တန်တရားဖြစ်နေကြပါတယ်
။စီပင်သားရဒီတန်တရားအဖွဲ့တွေဟာနိုင်ငံခြားမြို့တွေမှာလို့ပြည်သူစီကကောက်ခံရရှိတဲ့အခွန်ဘဏ္ဍာငွေကိုအားကိုးနေတာမဟုတ်ဘဲလုပ်ငန်းလိုင်စင်ရေးကိုအဓိကထားနေတာမို့ပြည်သူနဲ့ဆက်ဆံမှုမရှိတဲ့လောက်ဖြစ်နေတယ်လို့လက်ဂလန်မက်ဒေါ်နယ်နဲ့အာကာသိန်းတို့ရေးတဲ့စာရမ်းမှာဖော်ပြပါတယ်။ပြည်သူစီကရတဲ့အခွန်ငွေဟာနေပါနေပြီးအခွန်တိုးမြင့်တာကိုပြည်သူကလက်မခံတာကြောင့်ဘတ်ဂျက်နေပါရတယ်လို့ဆိုပါတယ်။ဒါကြောင့်ဝန်ဆောင်မှုအားနည်းနေတဲ့အတွက်ပြည်သူယုံကြည်မှုလည်းနေပါရပါတယ်။စီပင်ဘတ်ဂျက်တွေမှာပစ္စည်းကိုနည်းလွန်တာကိုသူတို့ကထောက်ပြပါတယ်။ရန်ကုန်မှာ6လတကြိမ်ပေးရတဲ့ပစ္စည်းကွန်ဟာလပည့်တခွက်ဖို့တော့မရှိဘူးလို့ဆိုပါသေး။ပစ္စည်းကွန်စနစ်ကိုပြုပြင်ပြောင်းလဲဖို့အကြံပေးထားပါသေး
။ရန်ကုန်စီပင်ဟာတည်ဆောက်မှုဝန်ဆောင်မှုအပန်းဖြေမှုနဲ့အကြာစီးပွားရေးလုပ်ငန်းကိုကြီးကြပ်ပါတယ်။ပစ္စည်းကွန်၊မီးကွန်၊ရေကွန်၊အမှိုက်ကွန်နဲ့အထွေထွေခွန်တွေကိုကောက်ခံပါတယ်။ဒါပေမဲ့လုပ်ငန်းလိုင်စင်ကွန်ဟာငွေအရာဆုံးဖြစ်ပါတယ်။ဆိုင်ငန်းအငှားချတာမှု၊ဆိုင်ငန်းတန်ရှင်ရေးဈေးတန်ရှင်းလုံခြုံရေးစတာတွေကိုစီပင်ကတာဝန်ယူထားပါတယ်ဈေးတစည်းမှာပုံမှန်ရောင်းတဲ့ဈေးတွေရှိသလိုအစဉ်ပြေသလိုဝင်ရောင်းလို့ရှိတဲ့ဗျံကျဈေးတွေလည်းရှိပါတယ်နေတိုင်းရောင်းတဲ့ဗျံကျဈေးတွေဟာတစ်လကျပ်1500နဲ့ဗျံကျကပ်ပြားဝယ်ရပါတယ်တခါတရံသာရောင်းတဲ့ဗျံကျဈေးတွေကတော့တစ်နေ့ကျပ်50ပေးရတဲ့ရွက်ဆုပ်ပြေစာဝယ်ပြီးရောင်းနိုင်ပါတယ်ဒါကြောင့်ဈေးတွေနဲ့စီပင်ဝန်ထမ်းအပေးယူလုပ်တာတွေအလွန်များပြားနေတာဖြစ်ပုံရပါတယ
်အခွန်ငွေနေပါလို့ဝန်ဆောင်မှုနေပါရပါတယ်ဝန်ဆောင်မှုနေပါလို့ပြည်သူယုံကြည်မှုနေပါရတယ်ဆိုတော့ဝယ်ကိကထွက်နိုင်မှုဥပဒေပြဋ္ဌာန်းရုံနဲ့မပြီးပါဘူးဒါလို့ဖြစ်ရတာဟာအုပ်ချုပ်မှုဆိုင်ရာမူဝါဒအားနည်းမှုဖြစ်တယ်လို့လက်လန်မက်ဒေါ်နယ်နဲ့အာကာဟင်းတို့ကဆိုပါတယ်အင်ဂျင်အားလုံးကိုစရင်လုပ်ပြီးကွန်ပျူတာမှာသိမ်းဆည်းနိုင်တဲ့စနစ်ကိုသုံးရမယ်လို့ဆိုပါတယ်ဒါမှအဆောက်အဦနဲ့မြေတံမှုပြောင်းလဲလာတဲ့အတိုင်းကောက်ခံနိုင်ပါလိမ့်မယ်။အခုတော့ကုန်ထုတ်လုပ်ငန်းတွေသာအခွန်ဆောင်ရပြီးနေထိုင်သူတွေကမဆောင်ရသလောက်ဖြစ်နေပါသေးတဲ့။လိုင်စင်ကြီးကောက်ခံပြီးစီမံရန်ဝင်လို့ရှာတာဟာရင်းနှီးမြှုပ်နှံမှုကိုအဟံတားဖြစ်စေပြီးစားသုံးကုန်ဈေးနှုန်းကိုမြင့်မားစေတဲ့အတွက်စင်းရဲနွမ်းပါသူတွေကိုနစ်နာစေပါသေး။လိုင်စင်ကြီးကိုမြို့မှာသာသုံးတဲ့အတွက်ကျင်းတဲ့လူလူဟာအကျိုးမခံစားရပဲဈေးနှုန်းမြင့်တဲ့ဒဏ်ကိုခံနေရတယ်လို့ဆိုပါတယ်။နိုင်ငံသားမှလို့ပြည်စည်းကူနဲ့ဆိုင်ကုန်ကူတာစနစ်တကျကောက်ခံနိုင်မယ်ဆိုရင်သိတာမြင်တာအချိန်မရွေးစစ်ဆေးနိုင်တာမို့စီပင်ဝန်ထမ်းနဲ့လုပ်ငန်းရှင်နားလည်မှုယူပြီးလုပ်နေကြတဲ့အခရီးလိုက်စားမှုတွေလည်းတဖြည်းဖြည်းနေပါသွားနိုင်ပါတယ်ခင်ဗျာ
။အခုတော့အမေရိကန်၊အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလရတန်းကပို့ချမှာဖြစ်ပါတယ်။
ဒီပါ English Webcast ကန္တမှာပြန်မောင်းလို့ဒီပေးရတဲ့အားမှုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to cost an arm and a leg
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to cost to cost ကကုန်ကြတာ an arm an arm ကလက်မောင်းတစ်ဖက် and ကနှစ် a leg အလေးက6တစ်ဖက်ဆိုတော့စုခုရဲ့ဓာတ်ရိုက်အသေးပဲကတော့လက်မောင်းတစ်ဖက်နဲ့6တစ်ချောင်းကုန်ကြတာဖြစ်ပါတယ် လူခန္ဓာကိုယ်မှာလှုပ်ရှားသွားလာဖို့အရေးကြီးဆုံးကလက်တစ်ဖက်နဲ့ခြေနှောင်းဖြစ်တဲ့အတိုင်းပဲလက်တစ်ဖက်ခြေတစ်ချောင်းဖြတ်ပြီးဝေလိုက်ရတဲ့ပစ္စည်းဆိုရင်ဘယ်လောက်တန်ဖိုးရှိမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်ဒီအဆုံးရဲ့ idiom အဓိပ္ပာယ်ကတော့လူတစ်ယောက်တည်းတိတ်ကိုမတန်တဆဈေးကြီးပေးဝေလိုက်ရတာကိုဆိုလိုတာဖြစ်ပါတယ်။ဒီအဆုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ It cost an arm and a leg.For John to buy his wife a pair of diamond earrings.
John ha tu sini twet sin nakat tia we lai ya da tu twet ator li kong cha twa de li lu thi be ya ba de u ma ko naw ta khaw li la chi cha ya aw ma.
It cost an arm and a leg for John to buy his wife a pair of diamond earrings.
Ku se le tin pya pi ma ga ro
to give your right arm.
Phit ba de sa long paw ga.T-O-2, G-I-V-E, to give ka, bebo, Y-O-U-I-O, atinye, R-I-G-H-T, right ka, nyabet lemao, suro, sakabai chungye, taya itiwe ka ro, nyabet lemao tpe ku, bebo pshipare, lurwe ne ne, nyabhi, nyabet le tanya la pite tuwe chan, nyabet le ku, amyasong tongcha la pshipare, era chan, ko ye nyabet le ku, beme, suwe, ko dwe, te ku, tambo thare, ko ye, ko le inga,တခုကိုပေးလိုက်ရတဲ့သဘောမှုကိုဘယ်လောက်ဒီပစ္စည်းကိုလိုချင်နေတယ်ဆိုတာကိုပြတာတာဖြစ်ပါတယ်။ဒီနည်းအားဖြင့်တော့ပစ္စည်းကိုကိုကဘယ်လောက်လိုချင်တဲ့ဆန္ဒရှိတယ်ဆိုတာကိုပြတာတာပါ။ဒါကြောင့်ဒီ idiom အသုံးကတော့စိတ်ကိုလိုချင်နေတဲ့ဆန္ဒပြင်းပြတာကိုတင်စားပြောထားတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ကြော်ရှိုးပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Jack wanted to get the new sports car.He said he would give his right arm to get it.
Jack ga edi pyan ga tit ku tait lo chin ni da. Be law lo chin ni de so da tu ba be pay ya pi me su bi pyo de lo de be ya ba de. George ku pi de u ma ko naw ta khaw leela chi cha ya aw ma.
Jack wanted to get the new sports car. He said he would give his right arm to get it.
Ku naw song tin pya pi ma ga ro
to twist.Someone's arm.
ဖြစ်ပါတယ်။ဆလုံးပေါင်းက TO2 TWIST to twist ကလိမ်ချိုးတာ SOMEONE apostrophe S someone's ကတူတယောက်ရဲ့ ARM arm ကလက်မောင်းတစ်ဖက်ဆိုတော့သက္ကူထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတူဦးရဲ့လက်မောင်းတစ်ဖက်ကိုလိမ်ချိုးတာဖြစ်ပါတယ်။လက်ကိုလိမ်ချိုးရင်နာလွန်းတဲ့အတွက်ကြောင့်မလုတ်ချင်အောင်မှလုတ်ပါမယ်လို့ပါဇက်ကန်ကြီးပြောလို့ရှိတဲ့အတိုင်းဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့လူတူမလုတ်ချင်တာကိုလုတ်ချင်အောင်မရမကအတင်းတိုက်တွန်းတဲ့နည်းဖြစ်ပါလေ။ဒီနည်းကျမတို့မြန်မာမှာတော့အကြက်ကိုင်းတာမျိုးလို့ဆိုနေပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary didn't want to go to the party, but her sister twisted her arm. So she finally agreed to go.
เบรี่ก็ปาร์ตี้ကိုမသွားခြင်းဘူးဒါပေမဲ့လို့လေသူညီမကသူ့ကိုအတင်းမဖြစ်မနေတိုက်တွန်းတော့သူလည်းနောက်ဆုံးသွားဖို့သဘောတူလိုက်တယ်လို့ဒေးဗေရပါတယ်ဂျော့ချ်ကူပီးရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary didn't want to go to the party but her sister twisted her arm so she finally agreed to go
ဒီတင်ပါ arm ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
To cost an arm and a leg, to give your right arm, to twist someone's arm.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးအောင်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုလို idiom English သင်ခန်းစာအတူကို view ရဲ့မနေ့ခင်းတိုင်းမှာနားဆင်ရဖို့ရှိပါလေ
view မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ရခိုင်ပြည်နယ်စစ်စင်ရေးဒီစည်ရေးတင်းမာမှုဘယ်လိုရှင်းကြမလဲဆိုတဲ့အကြောင်းဆွေးနွေးထားတာပါ။ရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်ပြည်တွင်းပြည်ပစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရခိုင်ပြည်နယ်ပါဝင်နိုင်ငံတော်စီးရီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိပါသလဲတိုက်ပွဲတွေကြောင့်ပြည်တွင်းညဉ့်ဉန်ရေးတစ်ခုလုံးကိုမထိခိုက်အောင်ဘာတွေလုပ်ဖို့လိုအပ်ပါသလဲဆိုတာတွေကို VOA ရဲ့စနေညဓာတ်ရိုက်လေလံအစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်တင်ဆက်ဆွေးနွေးထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့ရခိုင်ပြည်နယ်ကစီးရီးတင်မာမှုတွေနဲ့ပြည်တွင်းညဉ့်ဉန်းရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီရခိုင်ပြည်နယ်ပါဝင်နိုင်ငံတော်ကစီးရီးတင်မာမှုတွေလက်နက်ကန်ပစ်ကတ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိနေတယ်လဲ။ဒီတိုက်ပွဲတွေကြောင့်ပြည်တွင်းညဉ့်ဉန်းရေးတစ်ခုလုံးကိုမထိခိုက်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုက်မှမှာရောက်နေပါပြီ။တူကတော့ရခိုင်မျိုးသားကောင်စီ ANC ထွေထွေတွင်းရေးမှုလည်းဖြစ်ညညတော်တန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်သတင်းစာဆရာဦးစီစုအောင်မျိုးတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်내ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့သက်ချက်ကိုကြားချင်ပါတယ်။ကျွန်တော်တို့ခုဒီရခိုင်ပြည်내မြောက်ပိုင်းကပြဿနာတွေဖြေရှင်းနိုင်နေခဲ့မှာပဲ။နောက်တစ်ပူပူနွေ့နွေ့ပေါ်လာတဲ့ဒီစီးရီးတင်းမာမှုတွေမှာဒီလက်တလောဖြစ်ခဲ့တဲ့အပိုင်းကိုပဲပေါ့လေ။ကျွန်တော်တို့ရေးပြီးတော့တုံ့သက်ကြည့်မယ်ဆိုရင်ဘသူအလွန်လုံများပြောနိုင်မလဲ။အရင်ဆုံးကျွန်တော်ဦးထွန်းစောတုံ့သက်ပေးပါလားခင်ဗျာ။
ဟုတ်ကဲ့အခုလက်တလောရခိုင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေကအဓိကတော့ဒီကျွန်တော်တို့ငြိမ်းချမ်းရေးဖြစ်နေမှာပေါ့လေနော်စစ်ရေးနီလန်းဟာနိုင်ငံရေးအရနောက်ဆုံးရွေးချယ်မှုဖြစ်ပါတယ်ဆိုနိုင်ငံရေးအရအပြေရှားဖို့အခွင့်အလမ်းမရှိတဲ့အခါမှာဒီစစ်ရေးနီလန်းကိုမလွဲမချောင်သာရွေးချယ်လာကြရတာဖြစ်ပါတယ်အပြီးခဲ့တဲ့ဒီဒီဇင်ဘာ27ရက်နေ့ကတပ်မတော်ရဲ့လေးလာတာစစ်စင်ရေးရဲဆိုင်တဲ့အထက်မှာမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒီတစ်တိုင်းဌာနချုပ်၅ခုသာပါဝင်ပြီးတော့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုတမိခြံလက်ခဲ့တော့ခုနှစ်ကသူ့ရဲ့စီးရီးယူမန်ချက်ကိုတည်တာနေပါတယ်ပြောရရင်တော့မြောက်ပိုင်းနဲ့အရှေ့ပိုင်းမှာအပကျန်ဒေသတွေမှာစစ်စင်ရေးပြင့်ဖို့သဘောထားကိုထင်ဟပ်နေပြီးသားပါဆိုတော့ဒီနေ့ရခိုင်မှာ ULAAA အနေနဲ့ရေးစခန်း၄ခုကိုဝင်မတိုက်ခင်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကနေတမတော်ကတောက်ချောက်ဒီချိန်ကြီးနေပါပြီဒီစစ်ဖြစ်တော့စည်ရသဘောတရားအရဒီမဟာပြူဟာနီးပြူဟာဘိုင်းတွေမှာသူ့အသာစီးကိုအသာစီးရဖို့နီးမျိုးစုံနဲ့လုပ်ကြတာပါပဲဆိုဒီတော့ခါစစ်ပွဲဖြစ်ရတဲ့အကြောင်းတရားကနိုင်ငံရေးပြဿနာဖြစ်ပါတယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေမရှာနိုင်ကြရင်တို့နိုင်ငံကမှားပြီးသားမှားတွေထပ်မှကြပြီးတော့စစ်တန်တရားလေပြီးတော့မှအနေထိုင်ုံတွေနဲ့ပဲဆက်လက်ရေးဆိုင်ကြုံတွေ့ရမှာဖြစ်ပါတယ်လို့အဲ့လိုသုံးသပ်မိပါတယ်
ဟုတ်ကဲ့တခုရှိတာဒီလွတ်လပ်ရေးနေရာဝင်တိုက်ခဲ့တဲ့ကိစ္စမှာဟို EU ပြစ်တင်တာမျိုးတွေရှိပါရဲ့ဥပမာဆိုရင်ဒီ EU ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းဒီ Yerkin Scan တွေကိုဝင်တိုက်တဲ့အပေါ်မှာစိတ်ပြတ်မိရယ်ဆိုပြီးပေါ်ပြပါတယ်ဆိုတော့ဒီလိုတိုက်တာမျိုးอ่ะရောဒါ EU ဘက်ကလွန်တယ်လို့မပြောနိုင်ဘူးလားဆရာဦးထွန်းစော
ကျွန်တော်မြင်တာအဓိကအစိုးရမှာတာဝန်ရှိပါတယ်အစိုးရကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအရဖြေရှားနိုင်ဖို့အခွင့်အလမ်းကိုဖန်တီးဖို့လိုပါတယ်အဲ့လိုမျိုးဖန်တီးတဲ့အခါမှာတွဲဆုံဆွေးနွေးမှုမှာဒန်းတူရေးနဲ့ဂုံသိက္ခာရှိမှုတို့ကိုအခြေခံဖို့လိုတယ်လို့မြင်ပါတယ်။အခုကတပ်မတော်အစိုးရအနေနဲ့ငြိမ်းချမ်းရေးကိုနိုင်ငံရေးအခြေခံနဲ့မချင်းကပ်ပိတ်နဲ့အရေးအခြေခံနဲ့ချင်းကပ်နေတဲ့အခါကျတော့အားလုံးပါဝင်ရေးကိုလည်းလက်မခံဆွေးနွေးပွဲမှာလည်းဒန်းတူရေးလူရှိမှုနဲ့ဂုံသိက္ခာရှိမှုတို့အခြေမခံပဲလိုတစ်မျိုးမလိုတစ်မျိုးလုံးနေတာကိုတွေ့ရပါတယ်။ရှင်းရှင်းပြောရမယ်ဆိုရင်ဒီနေ့ရခိုင်မှာစစ်ဖြစ်နေရတာကတပ်မတော်ကတမင်တွန်းပို့လိုက်တာဖြစ်ပါတယ်။ဒီခိုင်မှာကြီးရဲ့လက်နက်ကိုက်တော်လည်းအဖွဲ့အစည်း၃ဖွဲ့လုံးဟာဦးသိန်းစင်စိုးရလက်ထက်ကလေးက SCCD အနေနဲ့ NCA စာချုပ်လုတ်တဲ့အခါတောက်လျှောက်ပါဝင်ခဲ့ပါတယ်။အဲဒီတုန်းက NCA လက်မှတ်ရေးထိုးတဲ့အခါဦးသိန်းစင် ဆိုရအနေနဲ့ALP တဖွဲ့လေးကိုပဲလက်ခံပြီးတော့ကျန်တဲ့ULAA နဲ့ကျွန်တော်တို့ASD ဖွဲ့စည်းတွေကိုလက်မခံခဲ့ပါဘူးအဲ့ဒါကြောင့်ဒီနေ့လိုမျိုးထိတ်တန့်ရင်ဆိုင်တွေ့ရမယ်အနေထားကြီးဖြစ်လာခဲ့ရတာပါနောက်တစ်ခုကရခိုင်ကိုနိုင်ငံရေးအရကြောင်ပိတ်ထားပါတယ်အဲဒီလက်မယ့်ထိုးထားတဲ့အဖွဲ့တွေအားလုံးကိုမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဝင်ပြုပြီးတော့ရခိုင်က ALP တဖွဲ့လေးကိုပဲဒီနေ့အချိန်ထိအကြောင်းပြုပြပြပြီးပြင်ထားပါတယ်နော်နိုင်ငံရေးပါတီ ALP ဆိုရင်လည်းပဲနှစ်ထောက်တစ်ဆင့်ကရွေးကောက်ပွဲမှာရခိုင်မှာတောင်ပြိုကမ်းကြိုနိုင်ပါတယ်ဒါပေမဲ့ဒီနေ့ဆိုရဖွဲ့ခွင့်မရဘူးလွတ်တော်ထဲမှာလည်းအရေးဆိုလို့မရဘူးအဲဒီနေ့လွတ်တော်ဆုံးဖြတ်ချက်တွေကလည်းအရာမတင်ဘူးပြီးတော့ရခိုင်ပြည်သူလူထုရဲ့ထောက်ခံမှုရရှိထားကြတဲ့ရခိုင်တော်လှန်ရ Alonga, Suni, do and Pepago, Chajama, Vipare. Dia Odessa, do a temper of Bega, a pit the bone, Chigay, but even have Ubis and Labovishime, a pit the bone of Bene, a beautiful bone, Chigame, so you know, the deep happy lay up, you lay down there, DJ Pego, Udina, and Limino, you know, Mimare.
Okay, come here. So, see, I'll see you on me at the water alchemy, and I know who the Lola Lapoon, if you let me see, Timamui.
มาพอเนาะดีป้ายโหไปเราต้องตัดจิมเลยส่วนนี้ประตูเบิกอ่ะหลอนลงเปลี่ยนลงอย่างนึงเนาะซุปิกเกอร์ปริกกัดในประตูโอ้ชื่อนี้ใช่อ่ะไม่ต้องพูดเลยประตูส่วนเนาะเปลี่ยนลงกันเลยอ่ะคือว่าโหเราได้มาจากที่โรงงานส่วนเนี่ยชั้นที่ในเปิดมาพอเนาะโหตํารวจเบิกนี่ก็มาที่ตองปลอกตัดเผื่อไปอยู่ไอ้มาตัดไข่กันไว้ลงเลยแล้วก็ไอ้ลูกทุ่งที่ไอ้ที่มาตั้วได้ขาจรตรุอ่ะ ဒီကတော့လို့ဗောနော်တမ်းတော်နဲ့အစိုးရကိုပြန်ပြီးတော့ပြအပ်ပြီးဆိုပြီးတော့မှအဲဒီကျွန်တော်တို့မန္တလေးမူဆယ်အကုံတွေကြီးလမ်းကြောင်းကိုဝင်ပြီးတော့မှအဲ့မှာတိုက်ခိုက်ကြတယ်ပါလေလို့တော့ဟိုအားလုံးကဝိုင်းပြီးတော့မှအဖြစ်တင်တဲ့ဥစ္စာတွေသူတို့ခံရတာရှိတယ်ဒါပေမဲ့လည်းသိရတဲ့ဘောတရားမှာကြားတဲ့ခါကျတော့ကိုယ်ဒီနေရာလက်တိုက်ရေကိုကဒီနေရာကနေပဲဟိုခံပြီးတော့တိုက်မယ်ဆိုတဲ့ဥစ လုပ်ချင်လုပ်မှာပဲအဲ့တော့စည်ရေးသဘောနဲ့ပြောမယ်ဆိုရင်အခုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စမှာဘယ်တော့ကိုထုံးစော်ပြောတဲ့ဥစ္စာတချို့အားတွေကတော့ကျွန်တော်ဟိုလက်ခံပါတယ်ဘာလို့လဲဆိုတော့ပြီးခဲ့တဲ့ကာလမှာတက်မလို့ကာကွယ်ရေးဥပဒေရုံးကနေပြီးတော့မှစစ်တိုင်း၅တိုင်းမှာအပြစ်ခံရဖို့ဒီလုပ်ဒီကြေညာတယ်ဒါပေမဲ့ရခိုင်ပြည်နယ်မပါဘူးအဲ့ဒီမပါတဲ့ကာလဒီမှာပဲဟိုတရင်တွေအရပေါ့နော်ကျွန်တော်ရရနေတဲ့တရင်တွေအရအဲ့ဒီအခြေစိုက်တဲ့အဲ့ဒီနေရာဘက်ကိုဟိုတက်မလို့ဘက်ကထူးစစ်တွေကျွန်တော်ကလို့ချိန်မုံရေးလုပ်ဖို့တွေကအမှဆက်ပြီးတော့ကြွားနေတယ်သူချင်းရရှိနေရှိနေခါကျတော့ဒါဟိုသူကဟိုရက်စီကျင်တယ်ရက်စီကျင်တဲ့ခါကျတော့အဲ့ဒီကနေပဲသူကခုခံလို့သူဖြစ်ချင်မှဖြစ်မယ်အစ်စ်ပွဲရဲ့သဘောတရားကတော့ဒီလိုပဲသူကသွားမှာပဲတခြားသောပို့ပြီးတော့မှဒီဘာလဲဟိုသူတိုက်လို့ရတဲ့ပြော့တဲ့နော်နည်းနည်းလေးပြော့တဲ့အင်အားတွေပါနေတဲ့အဲ့ဒီဘက်ကိုဝင်တိုက်ပြီးတော့မှတခါပြန်ပြီးတော့ဖျားပေးတယ်ဒီဘက်ကသူလုံမှာပဲအဲ့ဒီသဘောမျိုးသတ်တွေ့နေရတယ်တကယ်တော့ဒီဥစ္စာနောက်ကြောင်းပြန်ကောက်ရရင်အဲ့2015လောက်မှာဆိုရင်တက်ပွဲတွေအဲ့ဒီဘက်မှာပြန်ပြီးတော့ကျွန်တော်ပြန်ကြားလာရတယ်ရခိုင်ဘက်မှာပေါ့နော်အဲ့ဒီမှာအေးတက်ပွဲတွေနေရာဝင်ပြီးတော့ယူလာပြီးအဲ့ဒီမှာပြန်ပြီးတော့တက်ခိုက်လာပြီးဆိုတော့ဒီပြဿနာကအခုမှမဟုတ်ဘူးကြီး2016ဒီအစိုးရဟိုတက်ခံဒီအခြေတက်ပြီးကစားပေါ့နော် NLD ဆိုတာတက်ပြီးကစားမှာအဲ့ဒါကျွန်တော်ထင်တယ်ဧပြီလအကုန်လောက်မေလဇန်လောက်မှာလွတ်တော်ထဲမှာတော့မှဆွေးနွေးခဲ့တယ်လွတ်တော်ထဲမှာအဲ့ဒီမှာအစိုးတစ်ခုတင်တယ်ကြီးအဲ့မှာအစိုးကဘာလဲဆိုတဲ့ခါကျတော့ဒီရခိုင်အေးတက်ပွဲကိုအစီအမပြည်ပြီးတော့ရင်းရဲလုပ်ငန်းရှင်တွေမှာပါဝင်အောင်စိုက်တွန်းကြအောင်ဆိုတဲ့အဆိုအဲ့မှာတင်တယ်။ဒါတော့သွတ်တော်ထဲမှာအဲ့ဒီအချိန်လုံးကပေါ့နော်လူခဲ့တဲ့3နှစ်ပတ်ဝန်းကျင်လောက်ကပေါ့အဲ့မှာအကြီးကြီးအငင်းဆုံးဖြစ်ကြတယ်။တစ်ဖက်ကဒီရခိုင်အမတ်ဒီကတစ်ဖက်တစ်ဖက်ကဆိုတပ်မတော်ကအမတ်ဒီကတစ်ဖက်အဲရခိုင်အမတ်ဒီဘက်ကပြောတဲ့ဆိုတဲ့ဒီမှာရခိုင်တပ်မတော်ကလည်း3နှုန်းနဲ့ဟာကိုတပ်မတော်ဘက်ကလည်းကြီးခံနိုင်ဘူး။အဲ့လိုမျိုးဖြစ်တဲ့ဟာကိုနောက်ဆုံး NLD အမတ်ဒီကကြားဝင်ပြီးတော့မှဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဒီဆွေးနွေးတဲ့ဟာကိုဆွေးနွေးချက်အနေနဲ့ပဲထားပါဟိုအနိုင်ရှုံးဆုံးပြတာမလုပ်ပါနဲ့ဆိုပြီးအဲ့လိုပြီးသွားကြရတယ်။ပြောချင်တဲ့သဘောကဒီကူလေးကဒီကိစ္စကြီးကနိုင်ငံရေးအရဆွေးနွေးခဲ့တယ်ဆိုရင်ဒီနေ့ချိန်ကြီးရောက်မှာမဟုတ်ဘူး။အဲ့ဒီချိန်တော့မလုပ်နိုင်ခဲ့တဲ့ခါကျတော့အခုချိန်ထိဒါပြည်ပခါကြီးကပြည်내မှုကိုမရောက်ခဲ့သေးတာပဲ။အခုမှအထူးဆန်းဖြစ်တာတော့မဟုတ်ပါဘူး။ဟို2015-16ကလေးကဖြစ်ခဲ့တဲ့ပြဿနာပါ
။ Okay ဆိုတော့ဟိုအခုချိန်ထိနောက်တစ်ခုပါပေါ့လေကျွန်တော် မေးချင်တာဒီတွေ့ရမြင်ရတော့ပေါ့လေအခုလက်တလောဒီရောလဲလဲဖြစ်ခဲ့ကိစ္စပေါ်မှာဒီအစိုးရနဲ့တက်မတော်ဘက်ကတုံ့ပြန်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်လဲတခြားမဟုတ်ပါဘူးကျွန်တော်ဒီပြီးခဲ့တဲ့ဒီပြဿနာဖြစ်ပြီးချင်းပေါ့လေသမရယုံပြောဝင်ကဥစော်ထေသတင်းစာရှင်းလင်းမှာပြောခဲ့တဲ့ကိစ္စပေါ်မှာဒီရခိုင်တိုင်းသားဒီနိုင်ငံရေးတိုင်ဝမ်ကဒီဝေဖန်တာတွေတံခွက်တာတွေကျွန်တော်တွေ့ပါတယ်နောက်ဒီ AA နဲ့အာစာအဖွဲ့တွေဘင်္ဂလားဒေ့ရှ်မှာတွေ့ရဆိုပြီးပြောလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့စီမှာဒီပြည်ပလက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတယ်ဆိုပြီးဆွဆွဲတဲ့သဘောမျိုးဖြစ်တယ်ဆိုပြီးကန့်ကွက်တဲ့အထံလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီကိစ္စကိုကန့်ကွက်ဖြစ်ရှင်းတဲ့နေရာမှာဟောဒီလက်တလောဟိုအစိုးရဘက်ကလည်းဖြစ်တက်မလို့ဘက်ကလည်းဖြစ်ကန့်ကွက်ဆောင်ရွက်ပုံတွေမှာဟိုချိန်နဲ့အားရစီအားမရစီဘာတွေများမြင်မိလဲဆရာဦးစီသူအောင်
ပထမပိုင်းကတော့အစိုးရနဲ့တက်မလို့ဘက်ကဖြေရှင်းပြီးပေါ့နော်။ပထမတစ်ခုကတော့အဲရဲတပ်ဖွဲ့စခန်းကြီးတိုက်ခိုက်ခံရတဲ့အခါကျတော့တက်မလို့ဘက်ကပြင်ပြတယ်။ဒီလိုလိုဖြစ်တဲ့အခါကျတော့သူတို့ကပြန်ပြီးတော့မှဒါကိုတုံ့ပြန်ရမယ်။ပြန်ပြီးတော့မှနှိမ်နေရမယ်။အဲတော့ဒါကိုတောင်းရမိပါရဲ့ဆိုအမှုဖွင့်လာတယ်အဲ့ဒါမှလုတ်ခဲ့တာရှိတယ်။ဆိုတော့ဒါကလုတ်ကင်တဲ့အပိုင်းလေပေါ့နော်။လုတ်ကင်တဲ့အပိုင်းလေမှာအစိုးရတရားတက်မလို့တရားအနေနဲ့ဒီလိုလိုတဲ့ဟာတွေကကျွန်တော်တို့ဘာမှသိပြီးတော့ပြောအရင်ပြောစရာမလိုဘူး။အဲ့ဒါတပိုင်းပေါ့နော်။ဒါတိုက်ခိုက်ခံရရင်ပြန်ပြီးတော့မှသူကတိုက်ခိုက်ရတော့ဘာလို့ဟိုလူစိတ်လေးလာတော့လုံးမယ်ဆိုတာကတော့ဒါသိတဘာဝပဲပြောကြမလို့ဒါပေမဲ့အဓိကပြဿနာဖြစ်သွားတာကလူရဲ့သတိမပြုမိတာကဥစ္စာချေရဲ့တရင်းစာရှင်းလင်းပွဲပဲဗျဥစ္စာချေရဲ့တရင်းစာရှင်းလင်းပွဲကတစ်ဖက်ကအစိုးရနဲ့တပ်မတော်ရဲ့လုံပုံလုံးကြီးအဲဒီကိုသူကရှင်းပြတယ်ဆိုတာချက်ကိုပို့ပြီးတော့မှသူကတကယ်ကိုဟိုဗါလဲအစိုးရဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုမျိုးတခါတည်းသူကရခိုင်တိုင်းသားတွေရခိုင်အမတ်တွေကအခုဆိုရဲရခိုင်သံဃာတော်တွေရောဗာရောပုံလုံးပတ်သက်လို့ဒီလိုနဲ့ဒီလိုဖြစ်နေတယ်သူတို့ရခိုင်ပြည်နယ်ကျင်းအဆင့်ကြီးရှမ်းနဲ့မှရောက်ပြီးတော့မှနောင်ဆိုရင်ဘယ်လိုဖြစ်မလဲဗာညာဆိုတော့သူကပြောတဲ့ဟာတွေကအဲ့လိုကြီးကပြဿနာကြီးအများကြီးကိုဖြစ်စေတယ်ဒါကျွန်တော်နားလေတာကတော့ကျွန်တော်တို့အစိုးရနဲ့တပ်မတော်ရဲ့ကံတွေဘုံကတော့ဟိုလက်တလုံးမှာတော့ဟုတ်ပါတယ်ရဲစခန်းတွေဘာတွေဝင်တိုက်ခံရတဲ့ခါကျတော့လူငယ်တွေဖြစ်ပါတယ်ဒါကိုပြန်ပြီးတော့နေနေရမယ်အဒါတော့ရှိတယ်ဒါမဲ့တစ်ခါမှလည်းရင်းရဲအတွက်စဉ်းစားရဲဆိုရင်တော့ရင်းရဲဆိုတဲ့သဘောတရားကတော့ဟိုတစ်ချိန်ချိန်မှအပြစ်ခတ်ရက်ဆွဲပြီးတော့မှခုနကတော့လို့အဖွဲ့ကိုအတိမပြုပြီးတော့မှနိုင်ငံရေးသဘောဝိုင်းပုံရောက်အောင်ပြီးခေါ်ဖို့ပဲသူတာဝန်ကဒါပဲရှိတယ်။အဲ့တော့အရှိပိုင်းမှမခေါ်ခဲ့ပဲနဲ့2015ပြန်ဆလာရအခုဆို3နှစ်4နှစ်ရှိသွားပြီပေါ့နော်။အဲ့တော့ဂျားရမအကျိုးဆက်တရားပါလေအကျိုးဆက်တရားတစ်ခုပြီးတစ်ခုမတည်မငြိမ်ဖြစ်လာတာပဲဒါအဖတ်တင်တယ်။ဒီဘက်ကဘာခေါ်လဲဆိုရင်တမတော်ကအတူအနေနဲ့အပြတ်ဒီကနေနေလိုက်နိုင်တယ်ဆိုရင်တော့ဒါအဖြစ်တမျိုးဖြစ်တာပေါ့သူအပြတ်နဲ့နေနေမှာမနိုင်ဘူးတောက်လျှောက်ကပြဿနာကဖြစ်နေတယ်အဲတစ်ဖက်ကလည်းခုနကတော့လို့ဓာကြီးရေချီဆွဲထားတယ်ဟိုဘာလဲငင်းငယ်ကြီးကိုလည်းခေါ်ဆောင်တာမရှိဘူးဆိုတဲ့ခါကျတော့အခုလိုပြဿနာရှိနေတာပဲအဲ့တော့ငင်းငယ်ကြီးအတွက်ဆိုရင်တော့ခုနကတော့ပြောသလိုအပြစ်ခတ်ကိုရောက်တဲ့နေရာနဲ့သူကရရမှာပဲဒါဘယ်လိုမှဒါကျွန်တော်ညှင်းဆန်လို့မရအောင်ရပ်ပြီးရနိုင်ငံရေးသဘောဝိုင်းကိုရောက်အောင်ဒါစကားပြောရမှာပဲဒါခုနကတော့ပြောသလိုပြဿနာပိုပြီးတော့အခုလိုလုံးလုံးချင်းမှကြီးထွားသွားတာကတော့ဦးစော်သေးကဘင်းသာရှင်လုံးချင်းလေးပွဲမဆန်ဘူးသူကနိုင်ငံဝန်ထမ်းတယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေပြောတဲ့ပြတင်းအချက်လက်တွေကိုပြောတဲ့အခြေအနေပေါ်မှာမဟုတ်ပဲနဲ့ဒီပုံပုံသားသားလေးသူအများကြီးသူကပြောသွားတဲ့ခါကျတော့ဟိုတစ်ခါကအဲရခိုင်ဟိုပါတီပေါ့နော်ရခိုင်ပါတီဆိုတာတိုင်းပြည်ထဲမှာကျွန်တော်တိုင်းပြည်မှာအလုံးအရေးကြီးတဲ့ပါတီပါဒါကအဲဖြစ်တော်ပြည်တော်စုအရှင်ဖြစ်တော်ထဲမှာလည်းအမတ်တွေအများကြီးဆန်ထားတယ်ရခိုင်ပြည်နယ်ထဲမှာဆိုရင်လည်းအမတ်တွေအများကြီးကြွားမိုးထားတဲ့ပါတီကြီးတစ်ခုဒါသူတို့စကားကိုနားထောင်မယ်အဲ့ဒီပါတီကလည်းကန့်ကွက်တာတွေရှိလာတယ်တစ်ခါကအင်ဂျင်နီယာဆက်ဆံရေးကလည်းပြည်နယ်ဖို့လိုတယ်အဲ့တော့ဟိုအတိမပြုရသေးတဲ့အစိုးရကလည်းထုတ်ပြန်လာတာတမတော်ကလည်းထုတ်ပြန်လာတာမရှိတဲ့ဟိုတရေအချက်လက်တွေကိုရှင်းလင်းမမှပြောလိုက်တဲ့အခါကျတော့တစ်ခါကအင်ဂျင်တန်းကြီးကလည်းကန့်ကွက်တာတွေပါတယ်ရှိလာတယ်အင်ဂျင်နဲ့အချင်းမပြေဖြစ်တာပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ခွဲခြားပြီးမြင်လို့လိုတယ်ဥစ္စာတွေရဲ့ပြောကြားချက်တွေကြောင့်မလို့တချို့သိမှုပုံပြီးတော့မှတင်းမာလာတာအဲ့ဒီတော့ရခိုင်တိုင်းသားတွေနဲ့ဗမာတိုင်းသားတွေနဲ့ပုံပြီးတော့မှနားလည်မှုတွေတာတွေဖြစ်ပေါ်လာကြတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးပေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလေးလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်တို့ဟိုစာရီလည်းပေးပို့ထားတာရှိပါတယ်အရင်ဆုံးတော့ကျွန်တော်တို့ဟိုကိုယ်တိုင်ဆွေးနွေးမဲ့ပုံစံတွေကိုလှည့်ပေးချင်ပါတယ်တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလည်းဆွေးနွေးချင်တာပဲဖြစ်ဖြစ်မင်းမြတ်ညင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြတ်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာပြောထားတဲ့ပုံစံ၃ရောက်ရဲ့စကားတော့ကျွန်တော်လက်ခံပါတယ်ခင်ဗျာတောက်ပါပါတယ်ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်အခုမြန်မာပြည်မှာဖြစ်ပျက်ခဲ့တာတ냐နော်ကျွန်တော်ကြည့်ရမယ်ဆိုရင်တော့စစ်တပ်နဲ့တွေ့ရမှာပဲမူပြရတယ်နော်အခုလည်းနော်ဖိနှိပ်မှုနဲ့ပြန်လဲကြံစီတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်နော်စစ်တပ်ဆိုတာကနော်ပြည်သူကကွယ်ပေးရမယ်အစားနော်ပြည်သူဖိနှိပ်နေလို့ဒီလိုဖြစ်တဲ့နေဖြစ်ရပါတယ်နော်ငင်းညာရေးကိုလိုချင်ပါတယ်ဆိုပြီးတော့နော်ငင်းညာရေးပေါ်ဆောင်တဲ့လူတွေငင်းညာရေးအော်နေတဲ့လူတွေကိုဖမ်းဆီးတာနော်နော် ตัดเสียได้เลยอ่ะติดได้เลยอ่ะจังหวะตุ่มเนี่ยนะกูจะเข้ามาตรงนั้นเนาะพี่นายมึงชิดจะด้วยจังหวะกูรู้เนาะแต่ใครมึงเขี่ยได้อ่ะเนาะรู้คนเลี้ยงเราเนาะจะเข้ามาตัดเสียได้ที่ได้ที่ก็เข้าได้ที่ได้ไอ้เยอะดีเว้ยเพื่อนไอ้เราจะเสียเพื่อนที่มาทำหุ่นชิวอะไรกูจะที่ตัวเราเลยจังหวะร้องว่าทักผ่านเจ้าที่รู้ไม่เอาเพื่อนสร้างก็ไปเลยพอจะเลี้ยงส่วนเนาะแต่น้าเอาน้าอู้เนาะ
โอ้ล่ะแม่เจ็บหน้าที่จริงมามาที่ไหนเนี่ยยี่ชิ้นที่ไหนวะเนี่ยเด็กจะที่ไหนวะเนี่ยพอจะเลี้ยงส่วนเนาะปีเดียวก็จำเป็นที่เนี่ยเราสอนได้สักการ์มิวที่ไหนเนี่ยด้วยจังหวะจำมาสร้างก็ไปเรื่อยๆเนาะเดี๋ยวเชื่อเลยครับโอเคคุณที่เลี้ยงมูสุนีอาชีพว่าสุดท้ายเนาะที่สุนีวัดก็สายเสื้อสุดยานีพิพุทธาริที่ชื่อเลี้ยงใช่ไหมเนี่ยถ้าเรื่องเลยพัฒนาไปเรื่อยๆมาเรื่อยๆสายเรื่อยๆเนาะยิ่งพัฒนาเนี่ยนัดตัว ညဉ့်ဉန်းစွာတူရှင်တွဲနေထိုင်မှုတွေလက်လက်ခံရမှာလားလက်လက်ထားခဲ့ရမှာလားနောက်တူကတော့မင်းကိုဂျူနီယာရဲ့သူကတော့ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ရခိုင်မျိုးသားတယောက်ပါစစ်ဖြစ်တာဘလုံးမှမကောင်းပါဘူး။ဘာကြောင့်လဲဆိုတော့စစ်ပွဲဖြစ်ရင်နှစ်ဖက်တပ်သားတွေတေးရတယ်။နောက်ပြီးတော့ဒုက္ခတွေစစ်ပေးဆောင်တွေများလာပါမယ်။နောက်ပြီးဒုက္ခတွေရောက်ကြရတယ်ဗျာ။ဒါကြောင့်အစိုးရအနေနဲ့ရခိုင်တပ်မတော်အေအေကိုအပြည့်ချိန်မုံမယ်ဆိုတာမျိုးတော့မလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အမေစုအနေနဲ့ပြန်သုံးသပ်စီချင်ပါတယ်။ညီငယ်အမြင်ရပါစေဆိုပြီးရေးပါတယ်။နောက်တူကတော့ကျော်ကြီးဆိုတဲ့အကောင့်ပါရှင်ပါ။သူကတော့နှစ်ပေါင်းများစွာရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလစ်လျူရှုပြီးကြောင်းထုတ်ထားတဲ့အကျိုးဆက်ပါတဲ့။နောက်တူကတော့စင်ဝါဆိုတဲ့အကောင့်ဖတ်ရှင်ပါ။သူကတော့ဒီမိုကရေစီလမ်းကြောင်းအရာဆိုရင်အစိုးရမှတာဝန်ရှိပါတယ်တဲ့။အဆုံးဆုံးကတော့တပ်မတော်ကလူတွေနိုင်ငံရေးစီမံခန့်ခွဲရေးဆိုင်ရာဗျူဟာရေးဆွဲရမှာထဲထဲဝင်ပါဝင်နေတာကအဆုံးဆုံးဖြစ်ပါတယ်တဲ့။နောက်တစ်ယောက်ကတော့ခိုင်လင်းဆိုတဲ့အကောင့်မှာသူကတော့စစ်ဆေးရဖိနှိပ်ခဲ့မှုရဲ့အကျိုးဆက်လို့ယူဆပါတယ်တဲ့။ငြင်းချမ်းမှုကိုပြည်သူအားလုံးလိုချင်ပါတယ်။ဒါကြောင့်မို့စစ်တပ်အနေနဲ့တိုင်းရင်းသားတွေပေါ်သဘောထားကြီးတင်ပါတယ်။ဖွံ့ဖြိုးမှုကိုလည်းလက်ရှိအစိုးရအနေနဲ့တပြိုင်တည်းလှုပ်ဆောင်သွားမယ်ဆိုရင်တိုင်းရင်းသားပြည်သားအားလုံးငြင်းချမ်းမယ်လို့ယူဆပါတယ်ဆိုပြီးရေးပါတယ်။စာတချို့တော့မဆုမွန်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီဇော်ဝင်းဆိုတဲ့အကောင့်ကတော့ဗမာစစ်တပ်နဲ့ NLD ရဲ့လုပ်ရက်ကအမှတ်မိနေသေးတဲ့1136တုံးကရခိုင်ပြည်ထိနှံကြခဲ့တာကိုသတိရစေပြီးတော့ရခိုင်တို့ရဲ့ဇာတိမံကိုခောက်လိုက်တယ်လို့ဖြစ်သွားပါတယ်တဲ့။အခုတိုက်မဲ့ဗမာစစ်တပ်နဲ့ NLD ဗမာအစိုးရရဲ့လုပ်ရက်ကအေအေကိုအင်အားကျော်နေသွားစေမှာမဟုတ်ဘဲနဲ့ရခိုင်ကထက်ကိုအင်အားနှစ်ဆတိုးသွားအောင်တွန်းပို့လိုက်တယ်လို့ဖြစ်သွားပါတယ်တဲ့။ကျွန်တော်တို့လူငယ်တွေကတော့အေအေအပေါ်မှာအရင်တုန်းကပုံမှန်အနေထားပဲကူညီခဲ့ကြပေမဲ့လို့အခုချိန်မှာတော့အရင်ကထက်ကိုသုံးဆပို့ပြီးပံ့ပိုးတော့မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါပြီတဲ့။ထုံးဆိုတဲ့အကောင်ကတော့ရခိုင်ပြည်မှာစစ်ပွဲဖြစ်ရတာကဖိနှိပ်သူကြောင့်ပါတဲ့။လက်ရှိစစ်ပွဲတွေပို့ပြီးတော့ပြင်းထန်လာရတဲ့နံပါတ်၁ကဗမာအစိုးရနံပါတ်၂ကဗမာစစ်တပ်မှတာဝန်ရှိပါတယ်တဲ့။ဗမာစစ်တပ်ကရခိုင်ပြည်မှာစစ်ပွဲရပ်လိုက်တယ်ဆိုရင်ရခိုင်တပ်မတော်အေအေကစစ်ပွဲကိုဖန်တီးဖို့အစီအစဉ်မရှိပါဘူးတဲ့။အဓိကဗမာစစ်တပ်ကမြေပြင်မှာစစ်ပွဲရပ်လိုက်ရင်ပြီးပါပြီတဲ့။တန်းကျော်ဆိုတဲ့အကောင်ကတော့ရခိုင်ဒေသမှာသွားပြီးမြန်မာအစိုးရတပ်မတော်ဘက်ကစစ်စင်ရေးတွေမလုပ်ဖို့ရက်တန်းကရက်ပေးဖို့လိုပါတယ်တဲ့။ကိုချစ်ဆိုတဲ့အကောင်ကတော့ဗမာအစိုးရကရခိုင်ပြည်ကိုအုပ်စိုးလာခဲ့တာနှစ်ပေါင်း100ကျော်သွားပါပြီ။ဒါလောက်ဆိုရင်တော့ကိုပိုင်အုပ်ချုပ်ခွင့်ပေးသင့်ပြီလို့ထင်ပါတယ်တဲ့။ရခိုင်ပြည်ရဲ့တယံဇာတတွေကိုရခိုင်နေအတွက်တဘုံတော်မှမပေးတဲ့ဒီအစိုးရကိုရခိုင်တပ်မတော်ကတော်လှန်တာကမှားမယ်မထင်ပါဘူးတဲ့။နေရာတိုင်းမှာနှိတ်ကုတ်ခံထားရတဲ့ရခိုင်ပြည်သူတွေကအေးအေးကိုထောက်ခံကြတာမှားမယ်မထင်ပါဘူးတဲ့။စဉ်းစားကြည့်ကြပေါ့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီမှာဟိုတမန်ပြည်သူလူထုကြားမှာလည်းသဘောထားအမြင်တွေကွဲလွဲလာရင်ကျွန်တော်တွေ့နေရရှိပါတယ်။ဥမာဒီရက်စကန်တွေကိုတိုက်လို့ရက်တက်ဖွဲ့ဝင်တွေတေးရတယ်ဆိုပြီးခံပြင်းစိတ်တွေနဲ့အေးတက်ဖွဲ့လောက်ရကိုလက်မခံတဲ့အတန်တွေလည်းကြားပါတယ်။တချို့ကလည်းဒီစစ်ဖြစ်တဲ့အချိန်မှာဒီလိုတိုက်တာခိုက်တယ်ဆိုတာအချိန်နဲ့ပြတ်မှတ်တွေရွေးချယ်တာမှားတယ်လို့မဆိုနိုင်ဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်။ဆိုတော့ဒီလိုတမန်လူထုကြားမှာလည်းသဘောထားအမြင်တွေကွဲလွဲစရာတွေဖြစ်တယ်ဒီဆော့ဆော့ကျွန်တော်ဆော့ပိုင်းမှာဆွေးနွေးခဲ့တယ်လို့ပေါ့ရခိုင်နိုင်ငံတိုင်ဝမ်ကြားမှာလည်းဟိုမကျေနပ်စရာတွေဖြစ်ရတယ်ကွဲလွဲမှုမျိုးတွေရှိနေဆိုတော့ဒီလိုသဘောထားအမြင်ကွဲလွဲချက်တွေကဒီပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးပေါ်မှာရောဘလောက်ထိသက်ရောက်မှုတွေရှိလာနိုင်တယ်လဲဦးထွန်းစောအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်မိသားစုတော့ပေါ့ဗျာဒီအခုလက်ရှိသွားနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကလည်းပဲဟိုရက်တက်နေတဲ့သဘောမှရှိတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကလွတ်တော်တွင်နဲ့လွတ်တော်ပါဟန်ချက်ညီအောင်မလုပ်နိုင်ဘူးအဓိကဥတီရမှာတော့ကျွန်တော်တို့ကဒီငြိမ်းချမ်းရေးဖြစ်စဉ်မှာဒီ NCA စာချုပ်တစ်ခုလေးပေါ့အခြေခံတဲ့ပုံစံမျိုးကထဲပေါ့နော်တဲ့တဲ့ဒီနီးနာတွေကိုရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့လွတ်တော်တွင်းပါလဲပဲကျွန်တော်တို့နီးလန့်တွေရှိနိုင်တာပဲเนาะလွတ်တော်ကမှအခုကငင်းချင်းဖြစ်စဉ်ကိုနတိတရစုပင်လုံးညီလာခံခေါင်းစဉ်အောက်မှာလုပ်နေတယ်။ကဲနတိတရစုပင်လုံးညီလာခံကအခုကသွားလို့မရဘူး။ဒါဖြစ်လို့ဆိုတော့ NCAA ကိုလက်မှတ်ရေးထိုးတဲ့ started to revet the Quincy Day. At the Pema level, NCA will let me eat whole nine boats at Jupani Rekama, or the Santa Rigama do, no? The Rua let me eat whole Tare Lurin and let me eat Tare Luri Jarema. See ya, Nimi Dida, Yakuya Music and Alma, the Langalo Dita sound that you can see ye go, call some boat to a separate Gandhi Viroma that will down here. Eddie Chicken Luja will live at Temer of Gandhi Viroma for some machine. ตัวเรื่องการจะรอดีลมิวบอลเนาะอะกูอภิเคยเสียยี่กูดูว่าลีลาจ้าบอกที่เสียยี่เรื่องโอ้ยท้ายไล่เดียท้ายเด็กขามาเลยมูมันมีอยู่เนาะนี่อะไรที่เราควบคุมเราได้เจนี่นี่อะไรที่เรามาทำสิ่งยี่เรื่องโอ้ทัดลงนี่เดียนเลยโอ้มาดีนี่ตัวชี้จันรู้ว่าดีกรณีเดียดมาเนาะพี่แกจะเจ็บบางอันเดียกูเจนจอยดีลาเซ่บางเดียมาตัวเสียลูกชายมูลูลูอะไรเงี้ยตัวนี้อะไรเนาะแต่เด็กกูตัวชาราลูเนาะดีนี่ในสมัยปงเดนยูลงนี่อะไรตัวยาร์เลย แล้วพี่เรามาเขียนอยู่เป็นมาเลยว่าเราเอ้าพี่อะไรบ่งเดนยูเรื่องลงนี่อะไรชี้เลยตัวเรื่องการจะรอดาริกาบลูนยิ่งใหญ่ไปกว่าอุดมเลยบ่เนาะแล้วเราจะรู้ว่าดีตัวยาเต็มดอเนี่ยพอสองเดือนยิ่งใหญ่ก็จะยุบออกมาหมดไปเนี่ยเล็กด้วยอาเพียงลูกบอลดูเรื่องจะโน้มยิ่งไปอะกูจะใครเป็นมาพี่เนี่ยเรื่องกิจการเลยเว้ยด้วยตรงสิ่งนี้เรื่องเจ้าบ่งกูเนาะจะรู้ยาออกมาตัวเว้ยเนี่ยกูว่าอันนี้เป็นเช่นมงเยือดูเรื่องเล่นเป็นกว่ Dime, that Pepo Mia Naibo, and a Pepo Pitamis, when you get Lenjabo, Yabo Desuji, NCA Chick and Mutukurego, and Matina Bene, no, then Nila will chant in the Lodon in a nearby.
Okay, so I'll tell you, Sunny, I'll tell you what, Sunny, what to go email and people try to start on a shinny, but someone Papa be on.
Okay, Bashin, the Mamma Kai, so they account up put her about. Jamagaro, Yakaimine, Maunoga, Yakai Lunga, the Upia, the Mamma Kai, Chibare, the Jamanine, Timin Jet, Usaja de Garo, Yakaimine, Malena, and Bribakari, Gito La Raja, Pirin, Pibama, so in Muri, Topolani, Desrata, Leshi, Nibi, Chin, in a Doka Yangiare, Pidurigo, Nenado, Apia, Nepasalo, the Bora Gizwane, Nanga Eastern, where the Bulo Biro, Nenazwa, Apia, de Mare. See it, Dima Muri, Lenakai, Bribakari, to a diga down shear to Garo, Pirazu, Soya, now Lenakai, Napasaloma, down Shibare, Nanga, the Wanga, Dying Dizarima, Lenakai, Diberi, Sapchen, Omesu, Yenya, Yisure Haiga, Sakapchen, Rajabu, Mapipiro, Letri Maro, Amyal, Dantana, Danivetania, Mapipi, Yenya, Yisure, and Nitarago, Maso Tabane, a David, Manuetuana, Mare, Tajamulo, Pirazu, Soya, and Ine. Pidu Atango late habido the Bora Gizwane, Nanga is when you wear his season sound your account, Pomes Rago, Nolin Sangami Bare, so be Yet Habarishin.
Okay, Chizuata, Ninja, Nolinjan, and Patapio, Yetai Sarzano, Suamava. So, Siausi is on me, you know, together, so Siautos or Tokyo Dabai, the Nagoya, Shetty Maturin, the Ninja is when the Murimago, the Yakanaka, let Lord Chinia, Tabio, or Yakalan and Chinia, Chinis, so the little Chin Muri, Shanshan and Mose, General Sua, Tamaronetti.
แต่นั้นน่ะไกลพอซีเนาะที่ลึกต่อป้ายอ่ะเป็นๆนี่อารมณ์อ่ะบาริเมียลุบพอหลูอมเลยเออปรมาตะคู่จนเราเจอกันกุนละเราจะไข่ซิซะโหเยอะๆนะตะดันอยู่ลงเยอะๆขนาดทาบ่เนาะเยไข่ซิซะอ่ะกุนละเราอ่ะอีมีมามัชชิโมผัดปะซัวดุโลเว้ยเออจนจ้ายาละตะคู่ก็တော့เยไข่ข้าวจองเปี่ยวๆตะโลอุษาก็เราอยู่ขี้ออกเลยเราเลยขึ้นนะคือว่าบาเปียวเลยคือว่าเราเลยมีทําเนี่ยมาขึ้นเลยไข่ซ่าก็แหละบ่ฮอดตะทาเย ปาร์ตี้อาซีกันหนูขึ้นเลยอะไรอ่ะแล้วบลูมาเนี่ยอมีเนี่ยคลีโกลึกเยอะตัวบ่เนาะเออบลูมาก็ตัวก็อึดอึดชอบไปมาหมดคลีอ่ะบาไม่ขึ้นอ่ะเจนอยู่ซวยว่ะไอ้တော့ดีแท้มาบลูมาก็บ่ขึ้นมาเลยเอ้ขึ้นมะล่ะบะมายะมาตัดมาတော့ขึ้นมะล่ะไอ้ยะไข่นักงานนี้ค้องซองนี่ขึ้นมะล่ะไอ้นี่ซูอ่ะขึ้นมะล่ะเราจะไม่ติดอยู่บ่แต่ตะเกะตะเกะใจเนาะตะเกะปิดๆลุๆสวยอุษาก็โหตาตานี้บ่เนาะมิเกยะตานี้บ่ไ အများကြီးဟိုဘာလဲအခက်ခဲဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒလော့ဇယ်မှာကျွန်တော်ကနှစ်ပိုင်းရှိနေတယ်ဟိုအကြီးလက်မှတ်ထိုးထားပြီးတော့မှဟိုဆွေးနွေးကြည့်နိုင်နေတဲ့အပိုင်းရတစ်ပိုင်းအကြီးလက်မှတ်မထိုးလာသေးတဲ့အဖွဲ့တွေကိုအကြီးလက်မှတ်ထိုးလာအောင်ဆိုပြီးတော့မှအစိုးရတက်မတော်ဘက်ကနေပြီးတော့မှကြိုးစားနေတဲ့တစ်ပိုင်းအဲ့နှစ်ပိုင်းရှိတယ်အဲ့နှစ်ပိုင်းထဲမှာဆိုရင်ပထမတစ်ပိုင်းကလည်းအကြီးလက်မှတ်ထိုးရတဲ့အပိုင်းမှာလည်းအဓိကကျတဲ့အရေးကြီးတဲ့အခင်ယူပေါ့နော်ပြည်ရင်စနစ်ကိုင်တက်ဖွဲ့နဲ့အခုဆိုရလဲတက်မတော်နဲ့ပြည်လည်မှုတွေမရှိကြဘူးမရှိတော့အဲ့ဒီဥစ္စာကြီးကလည်းဟိုရက်တက်နေတော့ရက်တက်နေပြီးတော့မှရှေ့ဆက်ကိုမသွားနိုင်ဘူးအဲ့ဒီပြဿနာတစ်ချက်ရှိတယ်အဲ့တော့အဲ့ဒီပြဿနာရှိနေတဲ့ဂျားထဲမှာပဲအဲ့ဒီကိုရတော့ကအကြီးလက်မှတ်ထိုးလာဖို့အခြားဖွဲ့တွေကိုစီးအောင်နေစီမှာအဲ့ဒီရခိုင်အဖွဲ့ကအဲသူ့နဲ့တူတူပေါ့နော်မဟာမိတ်တို့ပြောနိုင်တဲ့ ောင်းပလောင်ဖွဲ့ရဲ့ကုကံဖွဲ့ဒီပေအပေခံနာရဲ့သုံးခွင်းနဲ့ပတ်သက်ပြီးတော့မှသူမရရအောင်ပြည်လဲအောင်ဒါလုပ်ပြီးတော့စူးစမ်းနေတဲ့အချိန်မှာအကြီးကျယ်ကတွေပေါ်တဲ့ခါကျတော့မြေကြီးကဟိုပါလေဟိုအများကြီးနောက်ဆုတ်သွားမယ်တဘောရှိတယ်ဆိုတော့အဒီဥစ္စာကိုပြည်လဲဖို့ခုနကတော့မိဘကိုဖြေရမယ်ဆိုဒါကိုပြည်လဲဖို့ဆိုရင်တော့ဟိုဖြစ်နေတဲ့အနေအထားတိုင်းကိုစဉ်းစားဖို့လိုတယ်အဲ့တော့ NGA ထိုးထားပြီးတဲ့အဖွဲ့တွေနဲ့ဘာဖြစ်နေကြလဲအဲ့တော့ NGA စာချုပ်ကအတိုင်းကိုတိချလိုက်လာနေကြရလားအလက်တော်တော်ဆိုရင်လည်းအဲကျွန်တော်တရင်ကျွန်တော်တို့တရင်တစ်ခုဖတ်ရတာပေါ့နော်တတ်မလို့ကထုတ်ပြန်တဲ့သတင်းပါပဲဒီတက်မှာခြေရီတက်မှာငါးဘက်မှာမလန်းဖောက်တဲ့နောက်ကိစ္စတစ်ခုအဲ့ဒီမှာဟိုပြကြခကြဖြစ်တယ်ဆိုတဲ့ဥစ္စာအဲ့ဒါလည်းကျွန်တော်ကပြောလို့ခြေရီဘက်ကသဘောတူလို့တွားတာမဟုတ်ဘဲနဲ့လမ်းသွားဖောက်တဲ့ခါကျတော့ဖြစ်တဲ့ဗလာဒီပြဿနာတွေပဲဆိုတော့ကပြန်တော့အဲ့တော့တက်မလို့ရဲ့အစိုးရဘက်ကနေပြီးတော့အဲကျွန်တော်ကပြောလို့အဲ့ဒီလက်မှာထိုးထားတဲ့ဒီလိုနဲ့လည်းအခုတွားနေတဲ့လမ်းကြောင်းတွေကိုတိကျပြည်ပြည်နဲ့အဲစာကြည့်ပါအတိုင်းစေနာရှိရှိနဲ့ကောင်းတယ်ပေါ်ဖို့လိုသလိုမျိုးတခြားလက်မှတ်မထိုးရသေးသေးတဲ့ဒီတွေလည်းဒါကိုကြည့်နေကြတာပဲအဲ့ဒီမှာပါဝင်လာရရအောင်ဆိုရင်တော့အများကြီးဒါစနစ်ကြနဲ့ညီငယ်ကြီးတို့လိုလားနဲ့ကြည့်ဆိုင်ဆောင်ရွက်မှသာလေဒါကတော့ဖြစ်နိုင်ဖြစ်လာနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဝင်စနစ်ပြည့်တင်းနာဆရာဦးစည်စုအောင်မြင့်ရခိုင်မျိုးသားကောင်စီ ANC ထွေထွေရင်မှုဦးထွန်းစောကိုရင်ပါဝင်စနစ်ရဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့တောထရှင်တွေအားလုံးကိုထူးချေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးစုနေတင်ဆက်တဲ့ VO ရဲ့စနေညတရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာကျွန်တော် VO ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကနေတစ်ပြင်ဆက်သွယ်ခြင်းတော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တရအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ VO ရဲ့ရုံးချုပ်ဖုန်းနံပါတ်ကတော့1-232-3255ဖြစ်ပါလေခင်ဗျာအခုတော့ကြံလီသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြပြပါအောင်ဗျာ
စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းသွားပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့ကတ်လူမျိုးစုတပုံအဖွဲ့တွေကိုအကာအကွယ်ပေးရတဲ့အတွက်အမေရိကန်နဲ့တူရကီတို့အကြားသဘောတူညီချက်ရနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်ဒါပေမဲ့သဘောတူညီချက်ရဖို့အတွက်တော့ဆွေးနွေးနေကြဆဲဖြစ်တယ်လို့ဆိုပါတယ်ကျုံနယ်ပြန်လည်ဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်ဖို့အတွက်ရွယ်ပြီးကျုံနယ်ငံကမြို့ကြီးနှစ်မြို့ကမြန်မာနဲ့ထိုင်းနိုင်ငံတို့ကိုထိုက်ရိုက်လေကြောင်းလိုင်းတွေဇန်နဝါရီလ17ရက်တောက်ကြနေ့ကစပြီးပြည့်စွက်နေပြီဖြစ်ပါတယ်ကျုံနယ်ငံချုံချင်းမြို့ကနေမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့ကိုစီချွန်းလေကြောင်းလိုင်းကတောက်ကြနေမှာစတင်ပြည့်စွက်ပါတယ်အသွားပြန်ခီးစဉ်တွေကိုတနင်္လာပုတ္တဟူးနဲ့တောက်ကြနေတွေမှာတစ်ပတ်ကို3ချိန်ပြည့်စွက်သွားမှာဖြစ်ပါတယ်မန္တလေးနဲ့ချုံချင်းအကြားမှာတိုက်ရိုက်လေရင်ပြန်တန်းချိန်ဟာ2နာရီခွဲကြာမှာဖြစ်ပြီးကုန်သွယ်အေးခီးသွားလုပ်ငန်းနဲ့တခြားနိုင်ငံအကြားချိုးဖြစ်ထွန်းစေမယ့်ကိစ္စရပ်တွေကိုအပြန်အလှန်ဖလှယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံမှာအကျဉ်းပြတ်ချဆမှုနဲ့ထွက်ပြေးတင်းရှောင်နေတဲ့သူတွေ2018ခုနှစ်အတွင်းတိတိတသားကျဆင်းသွားတယ်လို့အကျဉ်းပြတ်ချဆမှုတန်ကြားနဲ့ဆွဲချက်တင်ခံရသူတွေအထင်ရှားတိုးလာတဲ့နှစ်လည်းဖြစ်ပါတယ်တရုတ်ရဲ့ Skynet 2018စစ်စင်ရေးကြောင့်ထွက်ပြေးတင်းရှောင်နေတဲ့ရာဇဝတ်သား1335ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီစီကန်ထင်းထင်းဆိုင်ရာစုံစမ်းထောက်လှမ်းရေးဌာနကပြောပါတယ်တမန်အီမန်နွယ်မက်ခရွန်ရဲ့စီးပွားရေး policy တွေကိုကန့်ကွက်တဲ့အနေနဲ့ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီတွေဝတ်ဆင်ထားသူတွေသတင်းကိုပါမြောက်အဖြစ်နဲ့စနေနေ့ကဆက်လက်ဆန္ဒပြခဲ့ကြတာမှာရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မြို့တော် Paris အပါအဝင်မြို့ကြီးတော်တော်များများမှာကြိုကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။တန်ကြက်ကကားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေမြို့တော် Paris ကChamps-Élysées လမ်းမကြီးပေါ်ကိုသွားလို့မရအောင်ကာထားခဲ့တယ်လို့ဆိုပါတယ်။ဆန္ဒပြပွဲအတွင်းလူပေါင်း 32,000 လောက်ပါဝင်ခဲ့တာမှာလူပေါင်း 100,000 လောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းပြည်ထောင်ဝန်ကြီးဌာနကပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီကနေ့မိနစ် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလ190တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးပါ။သရဆင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.